Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်စက်တင်ဘာလ1ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ1925 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းစီစဉ်မှုကကျမစုမော်ပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညဖက်သတင်းတွေကိုနားလောင်တဲ့အတူကြီးညာပေးသွားမှာပါကွယ်လွန်သွားပြီဖြစ်တဲ့ Arizona ပြည်နယ်ထက်လွတ်တော်အမတ် John McCain ကိုကွန်ပျူတာကျင်းပတဲ့အောက်မြေပွဲအခမ်းအနားအခုကျွန်တော်တို့အတန်လွင့်နေချိန်မှာရဲ့ Washington DC က National Cathedral ဘုရားကျောင်းမှာကျင်းပနေပါတယ်။ဒီမြောက်ကိုရီးယားစီးပြပွဲချီတက်ပွဲအခမ်းအနားပြုလုပ်ရမယ့်လက္ခဏာမျိုးတွေတွေ့ရှိတယ်လို့သတင်းတချို့ကဆိုပါတယ်ဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်တွေနားဆင်ရမယ့်သတင်းတွေကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်သက်ခိုင်နဲ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးကျော်စရာတို့ကိုပါတီတာဝန်ကနေရုတ်တရက်ရက်ဆိုင်လိုက်ပါတယ
်ကျွန်တော်ဒီကုမင်းတွေကဒေါ်သက်ခိုင်ရဲ့ကျွန်တော်ရဲ့ပါတီတာဝန်ရဲ့ရက်ဆိုင်မှာမှတ်မှားလဲခင်ဗျာအဲ့ဒီကခင်ဗျားမင်းရဲ့အဲ့ဒီကဝိုင်းဆိုတဲ့မျိုးကိုကျွန်တော်လည်းဒီတိဒီတိမသိရသေးပါဘူးခင
်ဗျာ။ဦးကျော်စရာကိုဆက်သွယ်မေးမြန်းထားတဲ့သတင်းပြေစုံမကြခင်နားဆင်ရပါမယ်ရှင်။အပတ်စဉ်ကဏ္ဍတွေမှာတော့ဒီစစ်တပ်ထိပ်ပိုင်းတာဝန်ရှိတဲ့သူတွေကိုနိုင်ငံတော်ရဲ့ဒီဥပဒေနဲ့အညီစစ်ဆေးအရေးယူဖို့ဖိအားပေးနေတယ်လက်ရှိမြန်မာနိုင်ငံရဲ့အခြေအနေသုံးသပ်ထားတဲ့သတင်းနောက်မဆူအစည်းအဝေး။နောက်ပြည်တွင်းကုန်စည်စီးဆင်းမှုအကြောင်းသုံးသပ်ထားတဲ့မြန်မာတခွင်အစည်းအဝေးနဲ့အတူဒုတိယပိုင်းနိုင်ငံဝက်မှာတော့စနေညတဲ့လေလိုက်အစည်းအဝေးတွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးကတော့စနေညာချမ်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်ကွယ်လွန်သွားပြီဖြစ်တဲ့ Arizona ပြည်နယ်ကထက်လွတ်တော်အမတ်လဲဖြစ်စစ်သူရဲကောင်းတဦးလဲဖြစ်တဲ့ John McCain ကိုဂုံးပြုကျင်းပတဲ့အောက်မြေပွဲအခမ်းအနားအခုကျွန်တော်တို့အတန်လွှင့်နေချိန်မှာပဲ Washington DC က National Cathedral ဘုရားကျောင်းမှာကျင်းပနေပါတယ်ဒီအခမ်းအနားကိုသမ္မတဟောင်းနေဖြစ်တဲ့ Democrat သမ္မတဟောင်း Barack ObamaBill Clinton နဲ့အတူ Republican သမ္မတဟောင်း George W. Bush တို့လည်းတက်ရောက်ပါတယ်။ဒီခဏမှာသမ္မတ Obama နဲ့သမ္မတ Bush တို့ကအထက်လွှတ်တော်အမတ် McCain နဲ့ပတ်သက်ပြီးချင်းမွမ်းထောပနာဂုဏ်ပြုစကားပြောကြားကြမှာပါ။ဒီခဏကို Mr. McCain ရဲ့မိသားစုဝင်တွေနဲ့အတူအစိုးရဖွဲ့ဝင်ဝင်ကြီးတွေ Congress လွှတ်တော်အမတ်အတော်များများတက်ရောက်နေကြပါတယ်။ဒီကနေ့မနေ့စောပိုင်းတုန်းကဒီ Congress လွှတ်တော်ကနေ Washington DC မြို့တော်က National Cathedral ဘုရားကျောင်းကို Mr. McCain ရဲ့ရုပ်လောင်းတည်ဆောင်သွားရမှာ။BNN စစ်ပြန်စစ်မှုတန်းဟောင်းတွေရဲ့အထိမ်းအမှတ်ပိတ်မှန်မှာခဏရန်နာပြီးဇနီးဖြစ်သူစင်ဒီမက်ကင်းက BNN စစ်ပွဲတွင်ကြာဆုံးသွားတဲ့စစ်သည်တွေအတွက်အမတ်တရားပန်းခွေချခဲ့ပါတယ်။အသက်82နှစ်မပြည့်မီရပိုင်းလိုအောက်တိုဘာ25ရက်နေ့မှာအုံနောက်ကင်ဆာနဲ့ကွယ်လွန်သွားတဲ့ Mr. မက်ကင်းကိုမနေ့တုန်းကတော့ Washington မြို့တော်က American Congress လွှတ်တော်ခန်းမကြီးအတွင်းမှာအမတ်တရားဂုဏ်ပြုခန်းနာကျင်းပရမှာဒုသမ္မတ Mike Pence တက်ရောက်ပြီးတော့ဂုဏ်ပြုစကားပြောကြားပါတယ်။တက်တန်းရှည်လွတ်တော်အမတ်တဦးဖြစ်သူမက်ကင်းဟာသူကိုယ်တိုင်ထက်ပိုးပြီးတော့ကြီးကျယ်တဲ့အကြောင်းရက်ဒီအတွက်တာဝန်ထမ်းဆောင်ခဲ့သူစစ်သူရဲကောင်းဖြစ်တယ်လို့ဒုသမ္မတဖန့်စ်ကပြောပါရယ်အဲ့ဒီခန်းမကြီးကမှကျင်းပတဲ့အခမ်းအနားကိုလွတ်တော်အမတ်ရာပေါင်းများစွာတက်ရောက်ပါရယ်ကွယ်လွန်သူအမေရိကန်နိုင်ငံသားတယောက်ကိုဒီလွတ်တော်ခန်းမကြီးထဲမှာထားပြီးတော့ဂုဏ်ပြုတာဟာမစ္စတာမက်ကင်းနဲ့ဆိုရင်စုစုပေါင်း31ယောက်ပဲရှိပါသေးတယ်မနေ့ဖန်တနင်္ဂနွေနေ့မှာတော့မစ္စတာမက်ကင်းရဲ့ရုပ်အလောင်းကိုသူတက်ရောက်ခဲ့တဲ့မေရီလန်းပြည်နယ်အန်နာပိုလစ်မြို့ကအမေရိကန်ရေတပ်အကယ်ဒမီစစ်သင်းကျိုင်းမှာမြေမြို့တကျူမှာဖြစ်ပါတယ်ခင်ဗျာ
ပါလက်စတိုင်းဒုက္ခသည်တွေကိုထောက်ပံ့ကူညီနေတဲ့ကုလသမဂ္ဂအကူအညီပေးရထနာ UNRWA ကိုပေးအပ်နေတဲ့ဗဏ္ဍာရေးအကူအညီတွေကိုရပ်ဆိုင်လိုက်ပြီလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့ကပြောပါတယ် UNRWA ဟာပြင်းလို့မရတော့အောင်ချိုးရင်ချက်တွေရှိနေတဲ့အဖွဲ့တစ်ခုဖြစ်တယ်ဆိုပြီးသမ္မတထရမ့်ကပြောပါတယ် UNRWA ကိုဆယ်စုနှစ်တွေနဲ့ချီးပေးနေတဲ့အကူအညီတွေနဲ့ပတ်သက်ပြီးအမေရိကန်အစိုးရအဖွဲ့ကအသေးချစီစစ်စဉ်းစားသုံးသပ်ပြီးမှအဲ့ဒီအထောက်ပံ့တွေကိုရပ်ပစ်ဖို့မနေ့တောက်ကြနေကအမေရိကန်နိုင်ငံခြားရေးဌာနကဆုံးဖြတ်လိုက်တာပါ UNRWA ပြောခွင့်ရသူ Chris Garnis ကလည်းပါလက်စတိုင်းထုတ်ကတဲ့ရဲ့စာတင်ကြောင်းတွေဂျမားရေဌာနတွေနဲ့အရေးပေါ်အကူအညီပေးနေတဲ့အစီအစဉ်တွေမှာပြင်လို့မရတဲ့ချွင်ချက်တွေရှိနေတယ်ဆိုတော့ဝေဖန်ပြောဆိုချက်ပေါ်ကုလအဖွဲ့အစည်းဘက်ကအပြင်းထန်ဆုံးကန့်ကွက်လိုက်တယ်လို့ပြောပါတယ်။ခုလိုမမျှော်လင့်တဲ့အခြေအနေတွေဖြစ်လာပေမဲ့လည်းအလူရှင်တွေရဲ့ရရောတဲ့ထောက်ပံ့မှုနဲ့ကျောင်းသူကျောင်းသားပေါင်း 5,600 ကျော်တို့လာမယ့်သတင်းမှတ်မှာကျောင်းဆက်တက်နိုင်မယ်လို့လည်းသူကပြောပါတယ်။ဂါဇာမြစ်အနောက်ဖက်ကမ်းကာဇာကမြောင်ဒေတာဂျော်ဒန်၊ဆီးရီးယားနဲ့လေဘနွန်နိုင်ငံကပါလက်စတိုင်းဒုက္ခသည်၅သန်းလောက်ကို UNRWA ကကျန်းမာရေးပညာရေးနဲ့လူမှုရေးကူညီရေးပေးနေတာပါ။ဒုက္ခသည်အများစုအား1948ခုနှစ်ကအစ္စရေးနိုင်ငံထူထောင်စဉ်ကစစ်ပွဲတွေကြောင့်နေရက်ကနေမှောင်ထုတ်ခံရရဖြစ်တယ်လို့ကုလအဖွဲ့ကပြောပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမက္ကဆီကိုနဲ့ဂုံရီသဘောတူညီချက်တည်းရဲ့ကိုလာမယ့်ရက်ပေါင်း90တွင်လက်မှတ်ယူထုတ်မဲ့အကြောင်းကွန်ဂရက်စ်လွှတ်တော်ကမနေ့ကအကြောင်းကြားလိုက်ပါတယ် NAFTA မြောက်အမေရိကန်နိုင်ငံများလွတ်လပ်စွာကုန်သွယ်ခွင့်သဘောတူညီချက်ကိုပြင်ဆင်ရေးဆွဲဖို့ကနေဒါနဲ့ညှိနှိုင်းဆွေးနွေးခဲ့ပေမဲ့သဘောတူညီချက်တစ်စုံတစ်ရာချက်ချင်းမရရှိခဲ့တဲ့နောက်မှာသမ္မတကအခုလိုပြောလိုက်တာပါကုန်သွယ်ရေးဆွေးနွေးပွဲတွေမှာပါဝင်တဲ့အမေရိကန်ကိုယ်စားလှယ် Robert Lighthizer ကလာမယ့်ဗုဒ္ဓဟူးနေ့မှာကနေဒါနဲ့ပြန်လည်ညှိနှိုင်းဆွေးနွေးသွားမှာဖြစ်ပြီးဒီနေ့နိုဝင်ဘာလနောက်ပိုင်းမှာလက်မှတ်ရေးထိုးဖို့သမ္မတကစီစဉ်ထားတဲ့ကုန်သွယ်ရေးသဘောတူညီချက်မှာကနေဒါလည်းပါဝင်နိုင်စေဖြစ်ကြောင်းပြောပါတယ်ဝါရှင်တန်မှာရောက်နေတဲ့ကနေဒါကိုယ်စားလှယ်အဖွဲ့ခေါင်းဆောင်နိုင်ငံခြားရေးဝန်ကြီး Chrystia Freeland ကလည်းနိုင်ငံလုံးအနေနဲ့အကျိုးရှိစေမဲ့သဘောတူညီချက်မျိုးရရှိမယ်လို့ယုံကြည်မှုအပြည့်အဝရှိတဲ့အကြောင်းတောက်ကြနေမှာပဲပြောကြပါရစေ။ဒီနေ့လာနေတုန်းကအမေရိကန်နဲ့မက္ကဆီကိုကြားကုန်သွယ်ရေးသဘောတူညီချက်တွေရရှိခဲ့ပြီးတဲ့နောက် NAFTA သဘောတူညီချက်ကိုပြင်ဆင်နေမှုကနေဒါဟာအခုလိုဆွေးနွေးလာတာပါ။မက္ကဆီကိုနဲ့ရရှိတဲ့သဘောတူညီချက်တွေကိုတော့အမေရိကန်မက္ကဆီကိုကုန်သွယ်ရေးသဘောတူညီချက်လို့ခေါ်ဆိုမှာဖြစ်တယ်လို့ထရန့်ကတင်းလာနေမှာပြောပါတယ် NAFTA သဘောတူညီချက်ဟာအမေရိကန်တွေကိုနှစ်ပေါင်းများစွာအထင်ကြီးစေတာကြောင့်ဒီနာမည်ဆက်အသုံးပြုတော့မှာမဟုတ်ဘူးလို့လည်းသူကဆိုပါတယ်ခင်ဗျာ
ဘရာဇီးနိုင်ငံမှာဒီနေ့အတွင်းကျင်းပမဲ့သမ္မတရွေးကောက်ပွဲမှာသမ္မတဟောင်း Luis Inácio Lula da Silva ဝင်ရောက်အရွေးခံခွင့်မရှိဘူးလို့ရွေးကောက်ပွဲဆိုင်ရာတရားရုံးကအမိန့်ချလိုက်ပါတယ်။လက်ပေးလက်ရမှုဆွဲခြင်းနဲ့ပြစ်ဒဏ်12နှစ်ကြာခံထားတဲ့သမ္မတဟောင်း da Silva ဟာအကျဉ်းချနေပေမဲ့အောက်တိုဘာမှာကျင်းပမဲ့သမ္မတရွေးကောက်ပွဲမှာထိတ်ဆုံးရောက်နေသူဖြစ်ပါတယ်။ da Silva ကသူ့မှာအပြစ်မရှိကြောင်းပြောဆိုထားပါတယ်။ဘရာဇီးမှာပြဋ္ဌာန်းထားတဲ့ဥပဒေအရပြစ်မှုကျူးလွန်ထားသူကိုသမ္မတရွေးကောက်ပွဲဝင်ရောက်ရှင်းပြခွင့်8နှစ်ပိတ်ပင်ထားပါတယ်။သမ္မတဟောင်း Silva ရဲ့အလုပ်သမားပါတီကအမြင့်ဆုံးတရားရုံးရဲ့ဆုံးဖြတ်ချက်ကိုအယူခံဝင်မယ်လို့ခန့်မှန်းရပါတယ်။ Silva ဟာဘရာဇီးနိုင်ငံရင်းမှာထင်ရှားသူပါ။သူသမ္မတတာဝန်ထမ်းဆောင်ခဲ့တဲ့အချိန်ကဘရာဇီးနိုင်ငံမှာစီးပွားရေးအားကောင်းပြီးတော့ဒဏ်သူညီမျှရေးကောင်းမွန်လာတဲ့အတွက်2003ကနေ2013ခုနှစ်အထိသက်တမ်းနှစ်ကြိမ်အရွေးခံခဲ့ရပါတယ်။သမ္မတရာထူးကနေအနားယူခဲ့တဲ့အချိန်မှာသူ့အပေါ်လူလူရဲ့ထောက်ခံမှုက83ရာခိုင်နှုန်းရှိခဲ့ပါတယ်။ Silva ဟာကမ္ဘာပေါ်ကအထင်ရှားဆုံးနိုင်ငံရေးသမားတစ်ဦးဖြစ်တယ်လို့လည်းအမေရိကန်သမ္မတဟောင်းဘရက်အိုဘားမားကခေါ်ဆိုခဲ့တာပါ။သူ့သမ္မတရာထူးနေရာအတွက်ဝင်ရောက်အရွေးခံမဲ့ São Paulo မြို့တော်ဝန်ဟောင်း Fernando Haddad ကလည်းသမ္မတဟောင်းသော Silva နေရာမှာအစားထိုးပြီးတော့ဝင်ရောက်ရှင်းပြမယ်လို့ယူဆပါတယ်။ဒါပေမဲ့လည်း Silva ရဲ့ထင်ပေါ်ကြော်ကြားမှုတွေက Hardit အစီရောက်လာမလားဆိုတာကတော့စောင့်ကြည့်ရအောင်မှာဖြစ်ပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။စနေနေ့ညဘက်သတင်းတွေကို VOE ကနေဆက်လက်တင်ပြနေပါတယ်ခင်ဗျာ။ကိုရီးယားကျွမ်းဆောင်မှာနျူကလ িয়ার ကင်းစင်ရေးတန်တမာရေးကြိုးပမ်းချက်တွေမောင်းမမြင်ဖြစ်နေလားဆိုတာနဲ့ပတ်သက်ပြီးစိုးရိမ်ပူပန်နေကြချိန်မှာပဲ Planet Labs အဖွဲ့ကစုဆောင်ရရှိတဲ့ဂျိုလူပုံရိပ်တွေမှာမြောက်ကိုရီးယားဟာစီးရေးပြချီတပွဲကျင်းပမယ့်လက္ခဏာမျိုးတွေ့ရတယ်လို့ဆိုပါရယ်။ဒါပေမဲ့လည်းဒီလိုမျိုးအကြီးအကျယ်စီးရေးပြပွဲကျင်းပဖို့အခြေအနေနဲ့ပတ်သက်ပြီးတော့ပြောဖို့ခက်ခဲကြောင်းအကဲခတ်တွေကဆိုပါရယ်။လာမယ့်စက်တင်ဘာ9ရက်နေ့မှာကြာရောက်မယ့်မြောက်ကိုရီးယားဖွဲ့စည်းတည်ထောင်ခြင်း290ပြည့်အခမ်းအနားတွေစီးရေးပြပွဲတွေနိုင်ငံခြားတန်တမာတွေလူမျိုးများပါဝင်တဲ့သေဥဖော်တင်ဆက်မှုတွေကျင်းပဖို့မြောက်ကိုရီးယားကစီစဉ်ထားတာပါ။စတေမမှာကျင်းပမယ့်စီးရေးပြပွဲဟာဖေဖော်ဝါရီ10ရက်နေ့ကကျင်းပတဲ့စီးရေးပြပွဲလိုနဲ့အလားတရန်တူဖြစ်နိုင်ကြောင်းလည်းအကဲခတ်တွေကတော့ပြောဆိုထားပါတယ်။လွန်ခဲ့တဲ့ဇွန်လကမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းဟာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တွေ့ဆုံပြီးမြောက်ကိုရီးယားကျွမ်းစစ်မှလုံးဝနျူကလ িয়ার ကင်းစင်ရေးအတွက်ကြိုးပမ်းမယ်လို့သဘောတူခဲ့တာပါ။ဒါပေမဲ့လည်းတိုးတက်မှုလက္ခဏာတွေမတွေ့ရတာကြောင့်တစ်ဖက်နဲ့တစ်ဖက်အပြစ်တင်နေကြပြီးတဲ့နောက်တွေ့ဆုံဆွေးနွေးမှုတွေအခုခါမှရပ်ဆိုင်နေတာပါ။ကိုရီးယားကျွမ်းစစ်မှနျူကလ িয়ার ကင်းစင်ရေးလုံလောက်တဲ့ဆောင်ရွက်ချက်တွေမတွေ့ရတာကြောင့်နိုင်ငံခြားရေးဝန်ကြီးရဲ့မြောက်ကိုရီးယားခီးစဉ်ကိုဖျက်သိမ်းဖို့လွန်ခဲ့တဲ့သတင်းပတ်ကုံမှာသမ္မတထရမ့်ကညွှန်ကြားထားခဲ့ပါသေးတယ်ခင်ဗျာ
။အင်ဒိုနီးရှားနိုင်ငံဂျကာတာနဲ့ပါလမ်ဘန်မြို့မှာပြီးခဲ့တဲ့သတင်းနှစ်ပတ်ကျော်ကအာရှအားကစားပြိုင်ပွဲတွေကိုအအောင်မြင်မြင်လက်ခံကျင်းပနိုင်ခဲ့တဲ့အတွက်2032အိုလံပစ်အားကစားပြိုင်ပွဲတွေကိုအရှင်အဖြစ်လက်ခံကျင်းပခွင့်ရဖို့ဝင်ရောက်ရှင်ပြိုင်သွားမယ်လို့သမ္မတဂျိုကိုဗီဒိုဒိုကစနေနေ့မှာပြောပါရယ်။အပြည်ပြည်ဆိုင်ရာအိုလံပစ်ကော်မတီ IOC နဲ့အာရှအိုလံပစ်ကော်မတီ OCA ရဲ့ဥက္ကဋ္ဌရင်းနဲ့ပိုဂါမြို့မှာတွေ့ဆုံဆွေးနွေးတဲ့အချိန်မှာပဲသမ္မတဝီဒိုဒိုကအဲဒီလိုကြေညာသွားတာပါ။18ကြိမ်မြောက်အာရှအားကစားပြိုင်ပွဲတွေကိုအောင်မြင်စွာစီစဉ်ကျင်းပနိုင်ခဲ့တဲ့အတွေ့အကြုံတွေအရအင်ဒိုနီးရှားမှာတည်ထက်ကြီးတဲ့အားကစားပွဲတွေကိုလည်းလက် ်ခံကျင်းပနိုင်လိမ့်မယ်လို့သမ္မတဝီဒိုဒိုကအစည်းအဝေးအပြီးထုတ်ပြန်တဲ့ကြေညာချက်မှာပြောထားပါတယ်။အင်ဒိုနီးရှားကအခုလိုဝင်ရောက်ရှင်မြိုင်မဲ့အပေါ် IOC ဥက္ကဋ္ဌတောမတ်ဘက်ချ်ကကြိုဆိုလိုက်တယ်လို့2032အိုလံပစ်အားကစားပြိုင်ပွဲကျင်းပရေးအတွက်အာရှအားကစားပြိုင်ပွဲတွေကနေခိုက်မာတဲ့အခြေခံအုတ်မြစ်တွေကိုအင်ဒိုနီးရှားနိုင်ငံကရထားပြီလို့လည်းပြောပါတယ်။ဒီကနေ့မှာပြည်ဆုံးသွားတဲ့အာရှအားကစားပြိုင်ပွဲမှာနိုင်ငံ45ခုကအားကစားသမား12,000ကျော်ထက်မနည်းလာရောက်ရှင်မြိုင်ပြီးထောင်နဲ့ချီတဲ့တာဝန်ရှိသူတွေသတင်းထောက်သူတွေလာရောက်ခဲ့တာပါ။အင်ရှင်အင်ဒိုနီးရှားကလည်းအားကစားဖွံ့ဖြိုးကိုခန်းနာကြီးကျယ်စွာကျင်းပခဲ့တယ်လို့အင်ဒိုနီးရှားအားကစားသမားတွေကလည်းရွှေတံဆိပ်30နဲ့နံပါတ်4နေရာကိုရောက်ချိတ်ခဲ့ပါတယ်။ Olympic အားကစားပွဲတွေကိုဂျပန်နိုင်ငံက2020မှာအင်ရှင်အဖြစ်လက်ခံကျင်းပမှာဖြစ်ပြီး Paris နဲ့ Los Angeles တို့က2024နဲ့2028အတွက်အသီးသီးရွေးချယ်ခန်းနာပြီးဖြစ်ပါတယ်။
ဒီကနေ့မနက်စောပိုင်းမှာရုရှားခီးတရင်လေးရင်တကြီးလက်ချော်ပြီးတော့မတော်တဆဖြစ်ပွားတာကြောင့်လူ18ဦးထက်မနည်းဒဏ်ရာရခဲ့တယ်လို့ရုရှားအနာပိုင်တွေကပြောရတယ်။ရုရှားကျန်းမာရေးဌာနကအခုလိုပြောကြားလိုက်တာဖြစ်ပြီးတော့ဒီနိုင်ငံပိုင်သတင်းဌာန RNA ကတော့ဆူချီလေးစိတ်ကကြီးကျယ်သူတဦးဟာလေးရင်မတော်တဆမှုဖြစ်ပြီးရှင်းလင်းရမှာတည်ဆုံသွားခဲ့တယ်လို့ပြောရတယ်။လူပေါင်း164ဦးနဲ့လေယာဉ်အမှုရမ်း6ဦးလိုက်ပါလာတဲ့ဦးထဲအားလေကြောင်းလိုင်းက Boeing 737လေယာဉ်ဟာမော်စကိုကနေဆူချီမြို့ကိုဆက်ရောက်လာတာမှာလေယာဉ်ကိုအချိန်မီမရက်နိုင်တာကြောင့်ပြေးလန့်အဆုံးကနေချော်ထွက်သွားတာပါလေယာဉ်ပြေးလန့်ဆင်းသက်ချိန်မှာမိုးကြီးကျယ်ရွာသွန်းပြီးလေပင်းနဲ့တိုက်ခိုက်နေတယ်လို့ရုရှားလေကြောင်းအနာပိုင်တွေကပြောပါတယ်ဆူချီလေစိတ်အင်တာနက်ဆမ်မနာမှာတော့လေယာဉ်မီးလောင်ကျွမ်းခဲ့တာကို10မိနစ်အတွင်းနှိမ့်သက်နိုင်ခဲ့ပြီး18မိနစ်အတွင်းလေယာဉ်ပေါ်မှာလိုက်ပါလာခဲ့သူအားလုံးကိုကယ်တင်နိုင်ခဲ့တယ်လို့យေတာထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုကအထင်ကြီးအဆိုတော့အရင်သာဖရန်ကလင်ရဲ့အချင်းအတော်ကြအောင်ကျင်းပတဲ့မနေ့တောက်ကြနေ့ကဇာပနာအခမ်းအနားမှာအမတ်တရကွန်မြူစကားပြောခဲ့ကြသူအတော်များများကသမ္မတဒိုနယ်ထရမ့်ကိုဝေဖန်ပြောဆိုခဲ့ပါတယ်။ခရီးယံဖုံးတော်ကြီးလည်းဖြစ်ပြီးသူအခွင့်အရေးလှုပ်ရှားသက်ကြွားသူလည်းဖြစ်တဲ့ဂျက်စီဂျက်ဆန်ကလည်းလူအခွင့်အရေးလှုပ်ရှားမှုတွေကြကဖရန်ကလင်ထင်ရှားကြော်ကြားလာတာလို့ပြောပါတယ်။ကွယ်လွန်သူဖရန်ကလင်ရဲ့စားရီးဖြစ်တဲ့မီချီဂန်ပြည်နယ်မှာသမ္မတထရမ့်နိုင်ရသွားတာကဒီကမဲဆန္ဒရှင်တသိန်းလောက်မဲပေးခဲ့ကြတဲ့အတွက်ဖြစ်ပြီးဒီဇာပနာအခမ်းအနားကိုတက်ရောက်လာသူတွေမဲပေးဖို့မှတ်ပုံတင်စီမပေးကြဘူးဆိုရင်ကွယ်လွန်သူကိုဂုဏ်တရညွှန်းနှောင်းစီသူဖြစ်လိမ့်မယ်လို့ပြောဆိုသွားပါတယ
်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်နဲ့နန်းလောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ထိတ်တဲရောက်သတင်းတွေကိုတင်ဆက်ပေးကြပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာဒေါ်သက်သက်ခိုင်နဲ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးကျော်စရာတို့ကိုပါတီတာဝန်ကနေရက်ဆိုင်လိုက်တယ်လို့ NND ပါတီကပြောကြားလိုက်ပါတယ်ပါတီတာဝန်ကနေရက်ဆိုင်လိုက်ပြင်မယ်လို့သူတို့နှစ်ဦးစလုံးပါတီဝင်ဖြစ်တော့ဆက်ပြီးရှိနေစေပဲဖြစ်တယ်လို့သိရပါတယ်။ဒီကြောင့်နဲ့ပတ်သက်ပြီးတော့ဆက်သွယ်စုံစမ်းထားတဲ့ကိုရနိုင်ကပြောပြပေးမှာဖြစ်ပါတယ်ရှင
်။လက်ရှိအာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဒဂုံမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာဒေါ်သက်သက်ခိုင်ကိုပါတီတာဝန်တွေကနေရက်ဆိုင်လိုက်တယ်လို့ NLD ပါတီကဩဂတ်လ28ရက်နေ့ကကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောခွင့်ရလည်းဖြစ်ဗဟိုလုံးမှုဆောင်ကော်မတီဝင်ဦးညံဝင်းကVOA ကိုအခုလိုပြောပါတယ
်ထုတ်တာကပါတီကထုတ်တာမဟုတ်ပါဘူးပါတီတာဝန်တွေကိုရက်ဆိုင်လိုက်တာပါ
ပါတီကထုတ်တာမဟုတ်ဘူးပါတီတာဝန်ရက်ဆိုင်လိုက်တယ်အဲ့ဒီအားလေးနည်းနည်းရှင်းပြပေးပါဘယ်လိုမျိုးလဲဆိုတော့
ပါတီဝင်ဖြစ်သူတို့ဆက်ပြီးတော့ရှိနေမယ်ပါတီတာဝန်တွေကဥပမာသူတို့ကော်မတီအလိုက်ပါဝင်တဲ့ဟာတွေပါညာဆိုရင်အဲ့ဒါတွေရက်ဆိုင်လိုက်တာသူတို့ရှိနေတဲ့တာဝန်တွေကိုရက်ဆိုင်လိုက်တာကော်ပါတီဖွဲ့ဝင်ရတော့ရှိနေ
ကော်မတီဝင်နေအဖြစ်ကနေရက်ဆိုင်လိုက်တယ်ပါတီဝင်အဖြစ်တော့ဆက်ပြီးတော့ရှိနေမယ်ဆိုတော့အမတ်အဖြစ်နဲ့ဆက်ပြီးတော့ရှိနေမယ်ဆိုတဲ့သဘောပေါ့
ရှိမယ်
ဟုတ်ကဲ့သူတို့ကိုပေးထားတဲ့ဟိုကော်မတီဟိုဟာကရောဘယ်ကော်မတီဝင်နေအဖြစ်ကနေရက်ဆိုင်လိုက်တာလဲခင်ဗျကျွန်တ
ော်အကုန်တော့မသိဘူးလားသူလွတ်တော်ဟာကိစ္စတွေတော့လေကျွန်တော်ပါတီကအကုန်မသိဘူ
ဘာကြောင့်ထုတ်ဘာကြောင့်အဲ့ဒီတာဝန်တွေကနေရက်ဆိုင်လိုက်တယ်လို့ပြောလို့ရအ
ောင်အဲ့ဒါတော့ကျွန်တော်ပြောလို့မရပါဘူးအစည်းအဝေးကသုံးချက်တာ
ဆိုတော့ဥကျော်ဇေယျကိုလည်းအဲ့လိုပဲလားခင်ဗျဟု
တ်ပါတယ်အဲ့ဒီတိုင်းမှာအတိုင်းဒေသကြီးအမအဖြစ်ဆက်ရှိနေမယ်ပါတီဝင်ဖြစ်နေဆက်ရှိနေမှာပေါ့
ပါတီဝင်ဖြစ်နေဆက်ရှိနေမယ်အတိုင်းဒေသကြီးအမအဖြစ်နဲ့လည်းဆက်ရှိနေမှာပေါ့ကော်မတီဝင်အဖြစ်ကနေပဲရက်ဆိုင်တာပေါ့နော
်ဟုတ်ပါတယ်
ဒေါက်တာဒေါက်တာခိုင်ဟာပြည်သူ့လွတ်တော်ဗန်များနဲ့ငွေကြေးဆိုင်ရာဖွံ့ဖြိုးတိုးတက်ရေးကော်မတီဖွဲ့ဝင်တဦးဖြစ်တယ်လို့ဇိုဝါကော်မတီရဲ့ဥက္ကဋ္ဌဒေါက်ကင်ဆန်းလိုင်ကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒေါက်တာခိုင်ကို VOA ကနေဆက်သွယ်မေးမြန်းဖို့စ조사ခဲ့ပြီးမှဆက်သွယ်လို့မရခဲ့ပါဘူး။ NLD ပါတီဘက်ကတော့ဗဟိုလုံးမှုဆောင်အစည်းအဝေးဆုံးဖြတ်ချက်အရအခုလိုဆုံးဖြတ်ခဲ့တာလို့ပြောပေမဲ့ဘာကြောင့်အခုလိုတာဝန်တွေကိုရက်ဆိုင်လိုက်တယ်ဆိုတာကိုတော့ထုတ်ပြန်ပြောဆိုခြင်းမရှိခဲ့ပါဘူး။ပြည်တွင်းသတင်းမီဒီယာတွေမှာတော့ဒေါက်တာသက်ခိုင်ဟာပါတီတွင်းလှုပ်ဆောင်နေရတဲ့ပတ်သက်ပြီးဝေဖန်ပြောဆိုမှုတွေကြောင့်အခုလိုတာဝန်ကနေရက်ဆိုင်လိုက်တာဆိုပြီးတော့ဖော်ပြနေကြပါတယ်။ တော်သခိုင်နဲ့အတူရန်ကုန်ဒေသကြီးတကုံမြို့နယ်လွတ်တော်မဲဆန္ဒနယ်အမတ်နေရဲ့တိုင်းဒေသကြီးလွတ်တော်အမတ်ဦးကျော်စရာကိုလည်းပါတီတာဝန်တွေကနေရက်ဆိုင်ခဲ့ပါတယ်ပါတီတာဝန်တွေကနေရက်ဆိုင်ခံရတာနဲ့ပတ်သက်ပြီးတော့ဦးကျော်စရာကတော့ VOE ကိုအခုလိုပြောပါတယ်
ကျွန်တော်တကုံမြို့နယ်ကဒေါက်တာတိတ်တခိုင်ကျွန်တော်ရဲ့ပါတီတာဝန်ရက်ဆိုင်တာမှန်ပါတယ်ခင်ဗျာ
ဘာဖြစ်လို့ရက်ဆိုင်လိုက်တယ်လို့ပြောလဲ
အဲအဲ့ဒီကခင်ဗျားမင်းရဲ့အဲ့ဒါဝိုင်းဆိုတဲ့မျိုးကိုကျွန်တော်လည်းဒီတိဒီတိမသိရသေးပါဘူးခင်ဗျာရက်ဆိုင်လိုက်တယ်ဆိုတာကိုကျွန်တော်မြို့နယ်ကိုစာပို့ပါတယ်အဘူကွန်ဒီရဲ့25ရက်နေ့ပေါ့ဒီကေလ25ရက်နေ့ကစီဝီသုံးချက်ချင်းရကျွန်တော်တို့ကိုပါတီတောင်ဝင်ကနေရက်ဆိုင်နေတယ်အဲ့ဒါမျိုးကျွန်တော်ပြပါတယ်ခင်ဗျာ
ဟုတ်ကဲ့ဘာကြောင့်ရက်ဆိုင်လိုက်တယ်လို့ရောထင်ပါသလဲခင်ဗျာ
အေးဘာကြောင့်ရက်ဆိုင်လိုက်တယ်ထင်ပါလဲကလာမီကိုတော့ကျွန်တော်ပြပြကျွန်တော်လည်းမီဒီယာတော်မြင်မှတ်ကြည့်ပြီးပါတယ်ကျွန်တော်လည်းအဲ့ဒါပဲခြံကြီးချင်းချင်းနေရတယ်ဒီအဲ့တော့မီဒီယာတချို့ကကျွန်တော်ညီပြန်ဆက်တယ်သူတို့လည်းပဲရုပ်ချုပ်နဲ့အဲ့ဒီရုပ်ချုပ်နဲ့ဆက်တဲ့အခါမှာဥကျော်ဒီရရဲ့ပြောဆိုမှုတွေကမီဒီယာမှာပြောဆိုမှုတွေကပါတီစည်းကမ်းနဲ့မညီတဲ့တွေဆိုပြီးတော့လို့သိရတဲ့ဥပဒေတော့ဟုတ်လားအဲမင်းတို့လည်းအဲ့လိုမျိုးအကြေတော့မင်းတို့ပြောပါသေးတယ်ဒီလိုတင်ပါလေလို့တို့တော့ပြန်ပြီးတော့ကျွန်တော်ပြန်ပြောနေရင်ဒီသားပါဟုတ်ပါပြီ
ဟုတ်ကဲ့ဒီဆုံးဖြတ်ချက်ပေါ်မှာရောဥချော်စရာအနေနဲ့ဘာများပြောချင်ပါလဲ
အဲကျွန်တော်လည်းဟိုစိတ်ကောတော့ကြည့်နေတယ်ပေါ့ဗျာတကယ်တော့ကျတော့ကျွန်တော်မှတကယ်လို့အပြစ်ရှိတယ်ပဲဒီရက်ဆိုင်မှုအပြစ်ရှိတယ်ပဲဒါဟိုမိဘနဲ့တာဝန်ယူနေတယ်ဒါဟိုကိုယ်ကိုယ်ရင်းပေါ်ကျွန်တော်ရဲ့အပြစ်ကိုထောက်ပြဒီလိုက်ခဲလိုက်ပေါ့ဒါတော့အဲ့လိုပဲကျွန်တော်လုပ်ချင်ပါလေအခုတော့ဒါတော့ပုံလေးမှုတော့မရှိဘူးပေါ့ကျွန်တော်ဖုန်းလဲဆက်ဒီလဲခေါမတူအခုကျမှစာနဲ့ပြီးနေစာတော်မှမြင်းနေကိုရောက်တာပေါ့ဒီချိန်နဲ့တည်းဆိုတော့အားတော့ဒီနေ့တော့ပုံလေးမှုမရှိပါဘူးအဲ့ဒါမျိုးတော့ကျွန်တော်ကတော့ပေါ့စိတ်တမကောင်းပါဘူးတော့ပ
ါဆိုတော့ဥကျော်စရာအနေနဲ့ရောပါတီတာဝန်ရှိသူတွေကိုဒီကိစ္စနဲ့ပတ်သက်ပြီးတော့မေးသွားဖို့အစီအစဉ်ရှိလားဘာကြောင့်ထုတ်လိုက်တယ်ဘလို
့ကျွန်တော်နေကောင်ရှိပါဘူးကျွန်တော်ကတော့ပြေးတဲ့အမှုလည်းမျိုးနိုင်ငံမှာပေါ့မရှိပါဘူးကျွန်တော်ကပေါ့နှစ်တော့ကျွန်တော်ကအကြီးကြီးတဲ့တုံးကြီးတော်ရဲ့နှစ်တော့ဆယ်မှာလည်းပဲကျွန်တော်ပြောတယ်အနေနဲ့ဆက်မုံတော့ဘူးကျွန်တော်သိကြည့်ပြီးဒီငယ်လေးပဲတာဝန်ပေးတယ်ဆိုပြီးကျွန်တော်လည်းပြောပြရပါကျွန်တော်ဆုံးဖြတ်ချက်ထားပြရပါကျွန်တော်ဘာမှပုံလေးတက်စရာအကြောင်းမရှိတော့ဘူးညာ
နောက်ပြပဲကိုတိုင်းဘက်မှာတော့အုတ်တွင်းမြို့နယ်အလုံးမှုဆောင်အဖွဲ့ဝင်ဦးတန်းဝင်းကိုပါတီဝင်ဖြစ်ကနေတင်ဝင်ထုတ်ပယ်လိုက်တယ်ဆိုပြီးတော့ NLD ပါတီကဩဂတ်လ29ရက်နေ့နေစွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုရနိုင်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့အပတ်စဉ်ခန္ဓာတွေကသတင်းတော်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါတယ်နိုင်ငံတကာဖိအားတွေအပြင်းထန်ခံစားနေရတဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးလက်တလောအခြေအနေကတော့စေးကြောင်ပို40တဲ့အခြေအနေတွေနဲ့ရင်ဆိုင်နေရသလိုဒီဖိအားတွေကြားမှာတော့အမျိုးသားရင်ကြားစည်ရေးပျက်စီးစေနိုင်တဲ့အနေအထားပါရောက်နေတယ်လို့မြန်မာနိုင်ငံရေးလေလာအကဲခတ်တွေကပြောကြပါတယ်တပ်ပိုင်းဆိုင်ရာ Facebook တွေပိတ်ခတ်ရတာနောက်စစ်တပ်ထိပ်ပိုင်းတာဝန်ရှိတဲ့သူတွေကိုနိုင်ငံတကာဥပဒေနဲ့အညီစစ်ဆေးအရေးယူဖို့ဖိအားပေးတာတွေကြောင့်မြန်မာနိုင်ငံရဲ့အခြေအနေဟာအတော်ကြီးကိုရှုပ်ထွေးနေတာပါလက်တလောနိုင်ငံရဲ့အခြေအနေဒီကိုတော့ VOA မြန်မာပိုင်းကမတ်မေခါကသတင်းတော်မတ်စုအစီအစဉ်မှာတုံးသက်တင်ဆက်ထားပါတယ်ရှင
်ကုလသမဂ္ဂကဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်ရာအချက်လက်ရှာဖွေရေးအဖွဲ့ကရခိုင်ပြည်နယ်အတွင်းလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့တမရကာကွယ်ရေးဦးစီးချုပ်နဲ့အရာရှိကြီးတွေမှာတာဝန်ရှိတယ်ဆိုပြီးပြီးခဲ့တဲ့ရက်ပိုင်းကထုတ်ပြန်ခဲ့ပါတယ်ဒီလိုဖြစ်ပြီးနောက်ပိုင်းမကြသေးခင်မှာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့ကိုယ်ပိုင် Facebook အကောင့်တမရကာကွယ်ရေးဦးစီးချုပ်ရုံ Facebook အကောင့်အပြင်စစ်တပ်ရဲ့မြောက်ရီရုပ်တံလိုင်းအစရှိတဲ့တမရနဲ့ပတ်သက်တဲ့ Facebook အကောင့်တွေကို Facebook တာဝန်ရှိသူတွေကပိတ်ပင်ခဲ့ကြပါတယ်ဒီလိုပိတ်ပင်တာဟာမြန်မာနိုင်ငံတွင်းအမုန်းစကားတွေသတင်းမှားတွေကို Facebook ပေါ်ကနေဖြန့်ဝေတာတွေကြောင့်အရေးယူခဲ့တာဖြစ်တယ်လို့လည်း Facebook တာဝန်ရှိသူတွေဘက်ကပြောဆိုထားပါတယ်။အမုန်းစကားတွေဖြန့်ဝေမှုကိုတားဆီးတဲ့အရေးယူဆောင်ရွက်မှုအနေနဲ့မြန်မာ Facebook အကောင့်18ခု Facebook page 52ခုနဲ့ Instagram အကောင့်တစ်ခုကိုလည်းပိတ်လိုက်ကြောင်း Facebook ဘက်ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒီလို Facebook အကောင့်တွေပိတ်ခံရတာနဲ့ပတ်သက်ပြီးပြန်လည်မေးခွန်းတွေထုတ်ထားသလိုလက်ရှိအစိုးရတွားနေတဲ့အမျိုးသားပြန်လည်တင့်မြင့်ရေးလမ်းကြောင်းပေါ်ထိခိုက်မှုတွေရှိလာမှာကိုစိုးရိမ်မိကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးပြောရေးဆိုခွင့်ရှိသူဦးဇော်ထေကပြောဆိုထားပါတယ
်။လောင်တန်းနေတဲ့ကျွန်တော်တို့ community standard နဲ့ညီချင်းမညီချင်းအဲချိုးပေါက်ချင်းမချိုးပေါက်ချင်းပေါ့နော်။အဲအဲ့ပုံမှာကျွန်တော်တို့ဘလို့မျိုးဟောဘသူကအတူပြုသလဲပေါ့နော်။အဲ့ပုံမှာလည်းကျွန်တော်တို့ကစဉ်းစားကြရဖြစ်တယ်။နောက်နံပါတ်3ချက်ကတော့ဒီတမတော်အထူးသဖြင့်မြောက်ရီသတင်း page စီလဲပါသွားတယ်လို့ကျွန်တော်တို့တမတော်ကလည်းဒုတိယပုံစံကြီးကျွန်တော်တို့စီဖုံးဆက်တယ်ဖုန်းဆက်တဲ့ပုံမှာလည်းဟိုကျွန်တော်တို့လည်းအစီအွေတဲ့ရောက်နေမသိဘူးပေါ့နော်ဟောတော့ဖုန်းဟိုဖုန်းကင်တော့ကြာမှာအဲ့ကြောင်းရတယ်ပြီးတော့ပြောချင်တာကတော့အစိုးရအနေနဲ့တော့လည်းကောင်းကျွန်တော်တို့အစိုးရကဖွင့်ထားတဲ့ SMM စီပေါ့နော်ဆိုရှယ်မီဒီယာမော်နီတာရင်းထိနေတော့လည်းကောင်းဒီကိစ္စအနေနဲ့သုံးတရားပတ်သက်ခြင်းမရှိဘူးလို့ကျွန်တော်တို့ပြောချင်တယ်
ရခိုင်ပြည်နယ်အတွင်းကထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုနိုင်ငံတကာကရိုဟင်ဂျာလို့ခေါ်ပေမဲ့မြန်မာအစိုးရဘက်ကတော့ဒီအသုံးအနှုန်းကိုအတိမတ်ပြုဖို့ညှင်းဆိုထားပြီးရိုဟင်ဂျာဆိုတာမြန်မာနိုင်ငံမှာမရှိဘူးလို့ပြောဆိုထားပါတယ်။ကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအဖွဲ့ကရခိုင်ပြည်နယ်အတွင်းကမွတ်စလင်ဒုက္ခသည်အရေးမှာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ကင်တွယ်ဖြည့်ရှင်းပုံကလူမျိုးစုအလိုက်ရှင်းလင်းတဲ့အဆင့်အထိရောက်ခဲ့တယ်လို့စွပ်စွဲထားတာလည်းရှိပါတယ်။မြန်မာအစိုးရဘက်ကတော့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကိုမူလကလေးကအတိမတ်ပြုလက်မခံခဲ့တဲ့အကြောင်းနဲ့အစီရင်ခံစာပါဖော်ပြချက်တွေကိုလည်းလက်မခံကြောင်းတုံ့ပြန်ထားပါတယ်။ပြည်တွင်းမှာမြန်မာအစိုးရကိုယ်တိုင်ကဗတ်မလိုက်တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ပြီးလုပ်ငန်းတွေစတင်ဆောင်ရွက်နေပြီလို့ပြောဆိုထားပါတယ်။ပြည်တွင်းမှာမကြာသေးခင်ကဖွဲ့စည်းထားတဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့စုံစမ်းမှုကိုသာလက်ခံတော့မှာဖြစ်ပြီးအဲ့ဒီကစစ်ဆေးတွေ့ရှိတဲ့အတိုင်းလူခွင့်ရေးချိုးဖောက်မှုတွေကိုဖော်ထုတ်အရေးတူသွားမယ်လို့မြမအစိုးရဘက်ကပြောဆိုထားပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့မြမနိုင်ငံရေးလေလာသုံးသပ်သူတွေမှာအမြင်မျိုးမျိုးတွေရှိနေပြီးတချို့ကတော့ဒီလိုအရေးယူတာကိုလက်ခံသင့်တယ်လို့တိုက်တွန်းနေကြတာတွေလည်းရှိပါတယ်။တချို့ကလည်းအရေးယူမယ်ဆိုတဲ့ပြောဆိုဖိအားပေးမှုတွေဟာနိုင်ငံရေးကစားကွက်တစ်ခုသာဖြစ်တယ်လို့ဝေဖန်မှုတွေလည်းရှိပါတယ်။တိုင်းပြည်ရဲ့အကျက်အတဲတွေကိုစိတ်ဝမ်းမကွဲပဲအတူတကွဖြည့်ရှင်းဖို့လိုအပ်နေချိန်မှာ Facebook လို့ရက်ကစေးကြောင့်ပိုလေးစီတယ်လို့ဥအောင်သူငင်းကတော့တုံ့တက်လိုက်ပါတယ်ဒီလိုအချိန်မျိုးမှာနိုင်ငံကောင်းဆောင်တွေအနေနဲ့ဒီထက်ပိုစဉ်းစားအဖြေရှာဖို့လိုတယ်လို့အကြံပေးသွားပါတယ
်အကျက်တဲကြီးရဲ့အဲ့တော့ဒီအနေထားအောက်မှာကျွန်တော်မြင်တာကတော့ဒီဖြစ်လာတဲ့အကျက်တဲတွေရောကျွန်တော်တို့တကားပြန်ပြည့်တဲ့အနေထားမျိုးကိုဖြစ်စေချင်ဆိုလာကကျွန်တော်တို့ကပို့ပြီးတော့တကားဖွင့်တင်တယ်နောက်တစ်ခါကျတော့နိုင်ငံတကာလည်းဒီချက်ပူပူအောင်ဆောင်ရွက်တဲ့လေဆိုတော့နောက်တစ်ခါကျတော့ဗီဒီယိုနဲ့မှပြောရေးဆိုပြီးကိစ္စမျိုးတွေပေါ့နော်အခုကတဖြည်းဖြည်းကျင်းကြလာလို့ခံစားရတယ်ဆိုတော့အဲ့ဒါတွေလည်းကျွန်တော်စဉ်းစားကပို့ပြီးတော့ဟိုပြုပြင်ကြောင်းလေးပေါ့ပို့တော့ form လုပ်တယ်လေပို့ပြီးတော့တကားဖွင့်တယ်လေပို့ပြီးတော့ဟိုကြေကြေပြေပြေလုပ်တယ်ပေါ့ဆိုတော့ကျွန်တော်တော့လည်းချိန်ပါတယ
်တင်းနက Institute ကအမှုဆောင် Director ဦးသိန်းထွန်းကတော့လက်ရှိနိုင်ငံရေးအကျက်တဲနဲ့ပတ်သက်လို့အခုလို့ပြောဆိုလိုက်ပါတယ
်လိုရင်လိုလိုပေးတယ်မလိုရင်မလိုလိုပေးကြတယ်ဘလို့ဖြစ်ရှင်းတဲ့နေခွင့်ရှိပါတယ်အဲ့တော့နိုင်ငံတကာမှာအတွေ့အကြုံရင့်ပြီးတော့အလုပ်လုပ်နေတဲ့ပညာရှင်တွေရှိတယ်တကယ်ကိုနိုင်ငံတကာနဲ့တကယ်ကိုအထူးပဲချိဆက်ပြီးတော့လုပ်နေကြတဲ့သူတွေအကြံပေးနိုင်တဲ့လူတွေကျွန်တော်တို့အစိုးရပဲအထူးသဖြင့်တော့အစိုးရဆိုတာတဲ့မြန်မာနိုင်ငံပေါ့မြန်မာနိုင်ငံဆိုတဲ့ဟာတစ်ခုနဲ့ပဲဒီနိုင်ငံပေါ်မှာကျွန်တော်တို့ထင်ချောင်းပေးနိုင်မယ့်လူဆိုတော့ဒါနိုင်ငံရဲ့အကျိုးစီးပွားကိုပေါ်ဆောင်နိုင်မယ့်လူတွေကိုကျွန်တော်တို့စုစည်းပြီးတော့အားလုံးစီစီလုံးလုံးရကြဖို့အချိန်ရောက်ပြီအဲ့လိုဆိုရင်တော့ကျွန်တော်တို့ကဖြည့်ရှင်းသွားနိုင်တယ်ခုနပြောတဲ့အစိုးရနဲ့ရှိရဆိုတဲ့ concept မျိုးတွေခေါင်းထဲမှာရှိနေတာမျိုးတို့ဟာဒါကြောင့်မလို့ဒီလိုဖြစ်တဲ့ဆိုတာမျိုးဆိုတာဒီချိန်မှာကျွန်တော်လုံးလုံးမရဘူး။ပါတီပဲဖြစ်စေအစိုးရပဲဖြစ်စေတက်မှာဖြစ်အောင်အားလုံးကချိုးချင်းကပ်ပြီးတော့နိုင်ငံရဲ့အချုပ်အခြာအားနဲ့လုံလုံရေးအတွက်ပါအင်မတန်ရဖို့တဲ့
နိုင်ငံရေးလေလာတုံ့တက်သူတွေအချို့ကတော့မြမအစိုးရအနေနဲ့ဒီပြဿနာကိုဖြေရှင်းတဲ့နေရာမှာအားနည်းချက်တွေရှိနေပြီးဒီထက်မကထိထိရောက်ရောက်ဖြစ်ရှင်းမှာပဲနိုင်ငံတကာဖိအားတွေရော့ကျလာနိုင်မယ်လို့ပြောဆိုနေကြတာတွေလည်းရှိပါတယ်။ရခိုင်ပြည်နယ်အတွင်း ARSA အဖွဲ့ရဲ့လောက်ရက်တွေကိုထုတ်ဖော်ပြောဆိုတာမျိုးမရှိပဲမြမတက်မတော်နဲ့မြမအစိုးရအပေါ်ဖိအားတွေသာပေးနေတာဟာမြမနိုင်ငံရေးကိုမှန်မှန်ကန်ကန်ဆုံးဖြတ်တာမဟုတ်ပဲပြဿနာကိုပိုကြီးထွားအောင်လုပ်နေတယ်လို့ဝေဖန်မှုတွေလည်းရှိနေတဲ့မြမနိုင်ငံရေးအကြောင်းကိုဒီတစ်ပတ်သတင်းတောင်မှတ်စုကနေတင်ဆက်လိုက်ရပါတယ်ရှင်
မမေခတင်ဆက်ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြန်မာတခွင်အစီအစဉ်ကိုကြည့်ရအောင်ပါမြန်မာနိုင်ငံကတည်ယူပို့ဆောင်ရေးအပိုင်းလိုအပ်ချက်တွေပို့ကုန်ကုန်သက်ကန့်သက်ချက်တွေကြောင့်ပြည်တွင်းကုန်စည်စီးဆင်းမှုမှာထိခိုက်မှုတွေဖြစ်နေတယ်ဆိုပြီးတော့ဒီကင်တွေဖြည့်ရှင်းပေးဖို့တောင်းဆိုနေကြပါတယ်ဘယ်ပိုင်းနေမှာအထူးခက်ခဲနေရပါသလဲဆိုတာကိုတော့မြန်မာခသတင်းအေဂျင်စီကကိုကောင်းမြတ်ဖြူကမြန်မာတခွင်အစီအစဉ်မှာတင်ပြပေးထားပါတယ်ရှင်
မြန်မာနိုင်ငံရဲ့ကုန်စည်တည်ယူပို့ဆောင်ရေးကဏ္ဍမှာကုန်စည်နှဲပနေတာကြောင့်ကုန်တွေကိုအသွားပြန်မတည်ယူနိုင်ပဲခရီးစဉ်တစ်ချောင်းလာတည်ယူနိုင်တဲ့အနေအထားမှာရှိနေပါတယ်။ရန်ကုန်နဲ့ရှမ်းပြည်နယ်လမ်းကြောင်းမှာဆိုရင်လည်းကုန်တစ်ခေါက်တင်ပို့ရင်ဆယ်ရဲလောက်ကြာတက်တာကြောင့်ဒိန်းရာကျော်ရင်းနှီးထားပေမဲ့လည်းတစ်ခေါက်ကိုကျပ်နှစ်သိန်းလောက်သာရရှိတဲ့အနေအထားမှာရှိနေတယ်လို့ကုန်ကားပိုင်ရှင်တွေကဆိုပါတယ်။ဒါပြင်အဲ့လိုကုန်တွေတင်ပို့တဲ့အခါမှာလည်း ကတားဆန်နှုံးတွေမတူညီတာကြောင့်အကုန်ပြည့်မတင်နိုင်တဲ့အနေအထားတွေလည်းရှိနေပါတယ်။ဒါကြောင့်ကတားဆန်နှုံးမညီမျှတာတွေကိုတူညီစေချင်တယ်လို့ကုန်စည်ပို့ဆောင်ရေးလုပ်ငန်းလုပ်ကိုင်နေတဲ့ကုန်ကားပိုင်ရှင်ဦးကျင့်တင်ကအခုလိုပြောဆိုထားပါတယ်
။ရန်ကုန်နဲ့ဘေဘဲတော့ရန်ကုန်မြို့ကအသီးသီးထွက်ခွာတဲ့ရင်ပိုင်ရင်းနေသည်ဖေးနေရမှာပဲဖြစ်ကီလို1000အတင်ခရင်မီနယ်ဟိုးမြောက်ဒီနယ်ဆက်ရောက်လာတယ်ကီလို1000ပဲဖြစ်တယ်။အော်ဒီကနေပြီးတော့အိုးရှမ်းပြည်မြောက်ပိုင်းမူဆယ်ကျေကောင်ပဲသွားလဲကီလို1000ပဲဖြစ်တယ်တော့နော်။အခုကကတားတဲ့တလုံးနဲ့တလုံးကမညီမြောက်မညီဟိုကကုန်ကြီးမတူဒီကတားမှာပိတ်တချင်1000ကုန်ကြီး1000လွတ်ပြင်မယ်။တကုံးပြင်မဲတဲ့ညတော့မလွတ်ပြန်အောင်။အဲ့တော့နိုင်ငံတော်ကဒီ error က999တန်လို့ပေးထားတယ်။ဒါပေမဲ့အခု999တန်ကျွန်တော်တင်လို့မရဘူး။ကျွန်တော်အလုံးမကောင်းတော့ကျွန်တော်တော့999တန်နီးပါးလောက်ကိုကျွန်တော်ကပိတ်တာ6ပါပေးထားတော့ပိတ်တာ450လောက်ကိုကျွန်တော်ဖြတ်ပြီးတော့တေးချာတိတိကျကျတင်တာပေါ့နော်။ဥပဒေဆိုတာတစ်ခုပဲဖြစ်ရမှာကတားကတမျိုးတဘာသာကြီးဖြစ်နေကြ။
အခုချိန်မှာတော့ကုန်တရီဘက်ကကြည့်ရင်တန်စာကတွေတက်နေတဲ့အတွက်2018ခုနှစ်ဟာကုန်စည်ပို့ဆောင်ရေးအတွက်အခက်အခဲဆုံးနှစ်တစ်နှစ်ဖြစ်တယ်ဆိုတဲ့ပြောဆိုမှုတွေလည်းရှိနေပါတယ်။ဒါပေမဲ့အဲ့ဒီလိုတန်စာကတွေတက်တာဟာဒေါ်လာဈေးတွေစီဈေးတွေတက်နေတာကြောင့်တန်စာကတွေတက်တာမဟုတ်ပဲကုန်များပြီးကားနဲ့နေတာကြောင့်ဖြစ်တယ်လို့မြန်မာနိုင်ငံအဝေးပြေးကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးကိုကိုနိုင်ကအခုလိုပြောပါတယ်
။ဘုံတွင်ကာလပေါ့ကုန်စည်ပို့ဆောင်ရေးနှေးကွေလာတော့9လပိုင်း10လပိုင်း9လပိုင်းပေါ့နော်။ဒီနှေးကွေတဲ့ကာလမှာထူးခြားပြည့်စုံနေတယ်ရှိတယ်ပေါ့နော်။ဒီရာသီဥတုဖောက်ပြန်တဲ့အတွက်ဟိုရေကြီးရေရှမ်းဖြစ်တာတွေပေါ့နော်။နောက်ကကြားတဲ့အထွက်များလာတဲ့အခါမှာမန္တလေးမြို့ဆက်လမ်းမမှာတန်တာကတွေတက်သွားတဲ့ကိစ္စတွေပေါ့နော်။ကျန်တဲ့တိုင်းနေပင်ရဲ့အသီးသီးရတော့ပေါ့နော်။ကုန်စည်စည်းစိမ်မှုကနှေးကွေးတယ်။တန်တာကလည်းမတက်ဘူးပေါ့နော်။ဒေါ်လာသေးတက်ပင်နဲ့တန်တာကမတက်တာဘာကြောင့်လဲဆိုတော့မုန်တဲ့ကာလဖြစ်တဲ့ကုန်စည်ပါတယ်ပေါ့နော်။ဒါမဲ့တခြားအထွက်များပြီးတော့မန္တလေးမြို့ဆက်ပဲကြတော့ကားမရှိဘူး။အပြန်ကုန်မရှိတဲ့အတွက်ပေါ့နော်။ကားရီယာဟိုမှာကြမ်းကြနေတဲ့အခါကြတော့ရန်ကုန်မှာကားမရှိဘူး။ကားမရှိတော့ကုန်များတယ်ကုန်တားများပြီးတော့ကားမရှိရင်တန်တာကတက်လာ။နောက်လည်းကကုန်မရှိပဲနဲ့ကားတွေပုံလာရင်တန်တာကကျသွားတယ်ပေါ့နော်။ဒါကြောင့်ဟိုတိုက်ရဲ့ပတ်သက်မှုတွေတိတ်မရှိဘူးပေါ့နော်။ခြေသေးနဲ့ကြတော့ခြေသေးတက်တယ်တန်တာကမတက်ဘူး။ဒါပေမဲ့ဘယ်မှာသွားထိခိုက်တယ်တော့ကုန်တင်ရင်ပိုင်ရှင်တွေမှာထိခိုက်နေတာ။သူ့ရဲ့ဝင်းဝေးမှာသွားထိခိုက်တယ်ပေါ့နော်။သူကရန်ကုန်ဖမ်းတစ်ခေါက်ကို2သိန်းကျန်လာဆိုရင်ခုခြေသေးတက်တဲ့အခါ3-4သောင်းပို့ပြီးတော့ကိုကြတဲ့အတွက်ပေါ့နော်။သူ့အတွက်အကျန်းဝင်ဝင်မှာပေါ့နော်တွားပြီးတော့ထိခိုက်နေတာမျိုးအနေနဲ့ရှိသွားတော့ပေါ့နော
်ဒါပေမဲ့တခြားတွေကို re export ပို့ဆောင်တာကိုယာယီပိတ်သိမ်းမှုတွေရှိနေတာကြောင့်ကုန်စည်ပို့ဆောင်တဲ့အခါတန်စာကတွေထပ်မံကျဆင်းလာနိုင်ပြီးတော့ရင်ပေါင်းနဲ့ရင်နှောင်းလိုက်တွေအတွက်အလုပ်ကိုင်းတွေထိခိုက်လာနိုင်တယ်ဆိုတဲ့သုံးသပ်မှုတွေလည်းရှိနေပါတယ်ဒါကြောင့်ကုန်တင်ကပန်ရှင်တယောက်ဖြစ်တဲ့ဦးကျင့်တင်ကတော့သူတို့စီမှာလည်းအခက်အခဲတွေရှိနေတဲ့အတွက်အစိုးရဘက်ကနေလည်းတည်ယူပို့ဆောင်ရေးကဏ္ဍဘက်ကိုကြီးရှုစေချင်တယ်လို့အခုလိုပြောပါသေးတယ်
နိုင်ငံတော်ကနေပြီးတော့ဟိုမြို့ဝင်ကြီးတွေဖြေလျှော့ဒါပေမဲ့တချို့မြို့တွေနေမှာဟိုထီးတဲ့ကြောင်းနဲ့ဟိုကင်းတဲ့တလုံးနဲ့ဘလုံးနဲ့တာပြီးတော့အခု900တထောင်ဖေးနေရတော့ပဲဒါတွေကလုံးလုံးမရှိတင်ဘူးတိုးကိတ်မှာဖေးပြီးပြီဆိုရင်ဒါမဖြစ်တင်တော့ဘူးဒီစတန်ဂျင်းစွာ H1 H2 အာရှလက်မှာဖြစ်တဲ့ခါမှာလေးလန်းသွားတယ်လေးလန်းသွားဖြစ်တင်တယ်အဲသူကအခုကလဲနေတာမကောင်းတာလားဗျာကျွန်တော်တို့ရဲ့အကုန်လုံးဟိုတန်သားကဗာလဲလမ်းကြီးပေးဆောင်တဲ့အခွန်ခါတွေကတော့လုံးဝဟိုဒီတိုင်းပဲဖြစ်နေကြအဲ့ကျွန်တော်တို့တွေကတိမ်ပေါင်း9ကျော်လောက်ရင်းတော့တစ်လမှ3ခေါက်လောက်2ခေါက်လောက်ရ3ခေါက်လောက်ရလား6သိန်း9သိန်းလောက်ရဘယ်ကိုက်မလဲအဲ့ဘာလို့မကိုက်မယ်မင်းတို့ဘာလို့လုံးလုံးနေတယ်ဆိုတော့ကျွန်တော်တို့ကကျွန်တော်ဒါပဲလုတ်တတ်တာဟုဒါပဲလုတ်တတ်တာဒါပဲလုတ်ရတာပေါ့အဲ့ဒါပါတော့အခုကတော့ပုံမှန်လေးတော့အခုကျွန်တော်တို့ထင်တော့ဟိုတင်းကျပွလင်းရည်ရဆိုရင်ကျွန်တော်ရောင်းဝယ်တွေပြန်ကောင်းလာမယ်ပေါ့နော
်အခုချိန်မှာတော့ဒေါ်လာဈေးတက်နေတာကြောင့်ကုန်စည်တွေလည်းဈေးမြင့်မှုဖြစ်ပေါ်နေတဲ့အတွက်ကုန်တွေကလည်းကုန်စည်ကိုရှော့ချဝယ်မှုတွေရှိနေပါတယ
်မြန်မာတခွေစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒုတိယပိုင်းနိုင်ယူဝက်မှာတော့စနေညဒဲလီလိုက်စီစဉ်တင်ဆက်ပေးဖို့ရှိပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိ52မီတာ32 40 48အပြင် ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမသောတာရှင်များရှင်2018ခုနှစ်စက်တင်ဘာလ1ရက်စနေနေ့ညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနိုင်ဝက်မှာတော့လိုင်းဒိုမီတာ25 kHz 15953ည၊လိုင်းဒိုမီတာ32 kHz 11803ည၊လိုင်းဒိုမီတာ57 kHz 933ကနဲ့လိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်နေစောင့်မျှော်နေကြတဲ့စနေညတရက်လီလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွေဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ့်စနေညဒဲရီလီလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။ဒီနေ့ဒဲရီလီလိုက်အစီအစဉ်မှာတော့မြန်မာနိုင်ငံနဲ့နိုင်ငံတကာဆက်ဆံရေးအခြေအနေနဲ့ပတ်သက်ပြီးတော့ဆွေးနွေးသွားမှာဖြစ်ပါတယ်။ဒီရခိုင်ပြည်နယ်အရေးပါဝင်မြန်မာနိုင်ငံကအခြေအနေနဲ့ပတ်သက်လို့အနောက်နိုင်ငံတွေကမြန်မာနိုင်ငံအပေါ်မှာဖိအားပေးပြောဆိုနေတဲ့အချိန်မှာပဲတရုတ်နိုင်ငံဘက်ကတော့ဒီဖိအားပေးနေတာတွေကပြဿနာကိုပြေလည်စီမှာမဟုတ်ဘူးဆိုပြီးမကြသေးခင်တုန်းကပဲထပ်ပြီးတော့သတိပေးပါတယ်။ဆိုတော့ဒီလိုမတူကွဲပြားတဲ့ပုံစံနေနဲ့ချင်းကပ်နေကြတဲ့အရှေ့နဲ့အနောက်နိုင်ငံတွေထဲမှာဘယ်သူကမြန်မာနိုင်ငံအတွက်လက်တွေ့အကျိုးများနိုင်တယ်လဲ။အချက်တည်းရချမ်းမှာမြန်မာနိုင်ငံအတွက်မိတ်ဆွေကောင်းမိတ်ဆွေမန်ကဘယ်သူဖြစ်နိုင်တယ်လဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားဖို့လည်းစီစဉ်ထားပါတယ်။ဆိုတော့ကျွန်တော်တို့မြန်မာရေးသုံးသပ်သူတွေဖြစ်ကြတဲ့ဥယေထွန်းဦးစည်ရဲ့သူတို့ပင်နိုင်ဆွေးနွေးသွားဖို့လည်းဖိတ်ခေါ်ထားပါတယ်။လေလိုင်းမှာအခုဆိုပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်ဦးစုံနဲ့ရောက်နေကြပါပြီ။ဆိုတော့အရင်ဆုံးတော့ပေါ့လေကျွန်တော်ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့ဒီအရှိန်အနောက်နိုင်ငံတွေရဲ့ချင်းကပ်ပုံတွေကမတူတာတော့အခုမှလည်းမဟုတ်ပါဘူး။ဒီအရင်စစ်ဆိုးရတဲ့အဆက်ဆက်လက်ထက်မှာတော့လည်းအခုလိုပုံစံမျိုးတွေတွေ့ရဦးပါတယ်။ဟိုဒါတွေကလည်းဒီနိုင်ငံတွေရဲ့နိုင်ငံရေးစစ်တွေလည်းစိုက်မှာပါ။ဟိုအပြောင်းလဲတစ်ခုအနေနဲ့ကတော့ကျွန်တော်မြန်မာနိုင်ငံမှာအရသာအဆိုးရတက်လာတာကတော့ပြောင်းလဲမှုလို့ဆိုရမှာပါ။ဆိုတော့လက်တလို့အခြေအနေတွေကအထူးသဖြင့်ပေါ့လေရခိုင်ပြည်နယ်ကိစ္စနဲ့ပတ်သက်လို့ဟိုမြန်မာနိုင်ငံပေါ်မှာအနောက်နိုင်ငံတွေကတွန်းအားပေးနေတယ်။ဒီအရှိပိုင်းမှာဒီအထူးသဖြင့်ဩဇာအာဏာကြီးတဲ့တရုတ်နိုင်ငံကတော့ဒီလိုဖိအားပေးရမကောင်းဘူးဆိုပြီးတော့ချင်းကပ်တံမျိုးတွေရှိနေဆိုတော့ဒီလိုချင်းကပ်ပုံတွေကွာခြားနေတဲ့အရှိနဲ့အနောက်ကြားမှာပေါ့လေဒီလက်တလောအခြေအနေတွေကပြောမယ်ဆိုလို့ရှိရင်မြန်မာနိုင်ငံနဲ့ဆက်ဆက်ရေးကဟိုအနောက်နိုင်ငံတွေနဲ့အေးဆက်လာပြီးတရုတ်လိုဒေသတွင်းနိုင်ငံတွေနဲ့ပုံနီးဆက်လာအောင်တွန်းပေးနေသလားဆိုတော့ဆရာဦးရထွန်းအရင်အချင်းချင်းသုံးသပ်ပေးပါလားခင်ဗျာ
အခုဒီနောက်ဆုံးဒီဟိုပါတော့ကုလသမဂ္ဂမှာကျွန်တော်တို့လူ့ခွင့်ရေးကော်မရှင်ကနေတင်လိုက်တဲ့အစီအခါကနေပတ်သက်ပြီးတော့ဟိုဒီဆုံးဖြတ်ချက်ကဒီလိုပဲနောက်ဆုံးဆုံးဖြတ်ချက်ကတရုတ်တို့ရုရှားတို့ကနေပြီးတော့ဗီဒီယိုအနာသုံးပြီးတော့ပယ်ချလိုက်မယ်ဆိုတာတော့အလုံးကကြုံပြီးတော့ဟိုညှော်မှန်းထားလိုက်တာရလတ်ပေါ့လေအဲ့လိုဖြစ်တဲ့အခါကျတော့ဒါနဲ့ပတ်သက်လို့ဘာကြောင့်ဒီလိုမတူရတာလဲဆိုတော့ကျွန်တော်အမြင်ကတော့ဒီကဘာအမြင်ပေါ့နော်ကဘာပေါ်မှာရှိတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ဒီရှုမြင်တဲ့နေရာမှာအရှိနဲ့အနောက်နယ်ရဲ့အကွာခြားချက်လို့ထင်ပါတယ်ဟိုတခြားလုံးမှာဆိုလို့ရှိရင်တော့အနောက်တိုင်းကတော့ဟိုတချို့ကိစ္စတွေကိုကျွန်တော်တို့ဒီနိုင်ငံတွေမှာဖြစ်ပျက်တဲ့ကိစ္စတွေကိုတို့ဒီသူရဲ့အနောက်တိုင်းစနှုန်းနေမယ်ပေါ့နော်လူအခွင့်အရေးတွေဘာလို့လဲတိုင်းထော်ပြီးကြည့်ကြတာများတာပေါ့အဲ့တော့အရှိတိုင်းကတော့အရှိတိုင်းဆိုတာကအခုကျွန်တော်တို့နိုင်ငံနဲ့ပတ်သက်လို့ရှိရင်တော့ဒေးယုတ်တို့အိန္ဒိယတို့နောက်ပြီးတော့ရုရှားပါအခုဆိုရင်ပါတာပေါ့လေအဲသူတို့ကတော့ဟိုဒီပြဿနာတွေကိုဟိုပေါ့လက်တွေ့ကြကြသူတို့နေလာပြီးတဲ့အခါကျတော့ဟိုဒါတွေဟာဆိုလို့ရှိရင်အဓိကအားဖြင့်ဒီပြည်ထဲမှာစီးပွားရေးတွေကနှောက်ကြမှုနဲ့ဒီဒါသာရေးတွေကမတူကြွရမှုတွေကိုရည်ရှိဖြစ်ရှင်းသွားရမယ်ကိစ္စတွေကိုမြင်တာပေါ့လေအဲ့လိုဖြစ်တဲ့အခါကျတော့အနောက်တိုင်းကကျတော့ဒီလူ့ခွင့်ရေးဆန်နှုံးနေနဲ့အင်းဒီမဆောင်ရွက်ဘူးဆိုလို့ရှိရင်သူတို့ကတော့အပြစ်ပေးဖို့ဆို ုတဲ့ဤတွေနဲ့ချင်းကတ်တာပေါ့အပြစ်ပေးဖို့အဲဒီဆုံးမရမယ်ဆိုတဲ့ဟာမျိုးနဲ့ပေါ့ချင်းကတ်တာပေါ့
โอเคဆရာဟိုဖြစ်လာဆရာဦးရထွန်းဆိုတော့အခုဒီလိုပုံစံတိုင်းဆိုလို့ရှိရင်ဒီလိုဟိုပေါ်လေဒီအရှိနဲ့အနောက်နိုင်ငံတွေဘက်မှာမြန်မာနိုင်ငံအနေနဲ့လက်တလုံးအခြေအနေတွေရဆိုရင်ဘယ်ဘက်ကိုပိုရင်းနိုင်တဲ့အလားအလာတွေများရှိမယ်လို့သုံးသပ်လို့ရမလဲဘယ်သူနဲ့ပိုနီးစပ်လာနိုင်လဲလက်တလုံးအခြေအနေအပေါ်မှာသုံးသပ်ရမလ
ဲအခုကတော့အဲ့ netty သဘောအရတော့ဒီုံနဲ့ပို့ပြီးတော့နှိစသွားတာပေါ့လေကျွန်တော်တို့အစိုးရအဲငကောကဒီ NLD အစိုးရဆိုတာကပိုဒီမိုကရေစီပေါ့ဒီမိုကရေစီလိုလားတဲ့အနောက်အုပ်စုနဲ့ပို့နှိစနိုင်တယ်လို့ညွှန်လင့်ထားတဲ့အဲအစိုးရရောတပ်မတော်ရောပေါ့ဒီခုလုံးကဒီတရုတ်ဘက်ကိုတွန့်ပို့လိုက်တယ်ရောဖြစ်သွားတာပေါ့လေ
โอเคပါဆရာဆိုတော့ကျွန်တော်ဥစည်ရသူရဲ့သဘောထားလဲဆွေးနွေးစေချင်ပါတယ်ဥစည်ရသူရဲ့ကျွန်တော်စောစောပြောသလိုပေါ့လေအခုလက်တလောဟိုဖြစ်နေတဲ့ဟိုအခြေအနေအရဆိုလို့ရှိရင်မြန်မာနိုင်ငံအနေနဲ့အရှိနဲ့အနောက်ဘယ်ဘက်ကိုရိမ့်နိုင်တဲ့အလားအလာတွေရှိနေရလို့များသုံးသပ်နိုင်မလဲခင်ဗျာ
ဒီတော့အစားတော့မြန်မာတို့ကဒီမိုကရေစီဘက်ကိုတွားဖို့ကြိုးစားတဲ့အခါကျတော့ဒီမိုကရေစီအဲရိမ့်မနိုင်ငံတွေကတော့သူကအနောက်နိုင်ငံတွေများတာပေါ့လေအဲ့ခါကျတော့သူတို့ရဲ့အကူအညီကိုယူရတယ်သူတို့ပုံစံနဲ့တူအောင်လိုက်လုပ်ရတယ်ဆိုရဟာမျိုးပေါ့လေဆိုတော့အဲ့လိုလုပ်နေတာနဲ့အခုတော့ဟိုဘက်ကိုအားပိုးတဲ့နိုင်ငံတွေကကြတော့ဒီအဲပီအားပေးတဲ့ဘက်ကိုရောက်လာတာပေါ့လေဒါအမေရိကန်လိုဟာမျိုးဒါဗြိတိန်လိုဟာမျိုးအစသူကတွန်းပြီးတော့ပီအားပေးလာတဲ့ခါကျတော့ပြန်ပြီးတော့ဟိုကာကွယ်ရတဲ့သဘောဖြစ်လာတာပေါ့လေဆိုတော့ဟိုနိုင်ငံငယ်ကလည်းပါတော့ပေါ့နိုင်ငံငယ်ရဲ့ခါကျတော့ဟိုပီအားပေးလိုက်တယ်ဆိုရင်ဘာပြောပြောကိုပြန်ခံအမှကြောက်ကြမလို့ဘူးပေါ့လေတောင်တင်းတဲ့နိုင်ငံကြတော့ကိုပြန်ဖြိပါလဲကြောက်ရတယ်စီးပွားရေးရပြန်လဲချကြမှာလဲရှိရခါကြတော့စင်ကျင်ရတာရှိရပေါ့မြန်မာကြတော့စင်ကျင်ရတာသိပြီးတော့မရှိဘူးမရှိတဲ့ခါကြတော့ဖိအားပြများတယ်ပေါ့နော်အဲ့တော့ငကိုရေကလည်းကျွန်တော်တို့ဒီတရုတ်တို့ရုရှားတို့နဲ့အရင်တမ်မော်ဆိုရလက်ထက်ကတောက်လျှောက်ပြီးရိမ့်လာရတဲ့ဟာရှိတာပေါ့လေအခုဒီဘက်ကိုပြန်ပြီးတော့ဟိုဒီနောက်နိုင်ငံတွေဘက်ကိုပြန်ပြီးတော့ဟိုချင်းကပ်လာတဲ့ချိန်ကြတော့မဟုတ်ဘက်ကပြန်တော့တဲ့သဘောဖြစ်တဲ့အခါကျတော့ဒီဘက်ကတော့တဘာဝကြကြတော့ပြန်တော့နီးကပ်လာတာအမှန်ပဲပေါ့အဲတရုတ်တို့ဘာလို့ရုရှားတို့ဘာလို့ကြသူပြန်တော့တရုတ်နဲ့ပေါ့လေရုရှားနဲ့ကတော့စီးပွားရေးဆက်ဆံမှုကတော့ကျွန်တော်သိတယ်တော့နဲပါတယ်ဒီစစ်ရေးတို့နီးပညာတို့အဲလိုမျိုးဆက်ဆံမှုကပိုများတော့အဓိကတော့သူကသူကကိုယ်အိမ်ကြီးချင်းနိုင်ငံလည်းဖြစ်တဲ့အခါကျတော့ဒီအိမ်ကြီးချင်းနိုင်ငံကိုဖွင့်လာလို့မျိုးဒီနဲ့ပြိုင်ဘက်ဖြစ်တဲ့အမေရိကန်အဓိကပေါ့လေဒီနောက်နိုင်ငံတွေကအဲ့လိုဖိအားပေးလာရင်တော့သူ့အနေနဲ့ကတော့သူ့နောက်ခေးနေရာလို့ဖြစ်နေတဲ့အခါကျတော့သူကအဲကာကွယ်ရတဲ့ထုံးစံလည်းရှိတယ်။နောက်တစ်ခုကကျတော့တရုတ်တို့ရဲ့ရှားတို့ကတော့ငကိုရီကတော့အဲ့လိုမျိုးဒီနိုင်ငံတကာဆော့ဖက်တာတို့ကတော့မကြိုက်ဘူးပေါ့လေ။သူချင်းတော့ပြိုင်ဘက်ကလည်းဒီအမေရိကန်တို့ကတော့ဖြစ်နေတော့သူတို့ဆော့ဖက်တယ်ဆိုရင်ဒီကျုံနဲ့ရရှားတော့မကြိုက်တာထုံးစံပဲ။အခုကတော့တရုတ်သူချင်းကတရုတ်ဘက်ကတော့ပိုတော့ကောင်းသွားတာပေါ့။ပိုကောင်းတယ်ဆိုတော့ရင်ကတော့မြန်မာကိုစီးယုံကျင်တယ်ဆိုရင်အဲဒီစီးပွားရေးရအကူအညီပါညာတခြားတွေအများကြီးစဉ်းစားရပြီးလေ။အခုကျတော့ဗာပြောရခိုင်မှာသူ့ဩဇာအသုံးပြီးတဲ့ခါကျတော့ဒီကလုံးလေးတွေပြင်ပေးတာလို့ပြင်ညာချက်တို့ဘာလို့မှာဒါမှမဟုတ်လည်းမဖြစ်မနေဆိုရင်ပြေချတာလို့ဒါမျိုးတွေလုပ်လိုက်တာနဲ့ဘာပြောပြောဒီမြန်မာကလည်းကျေစုတင်ရမယ်တဘောဖြစ်သွားတာပေါ့အဲ့ကကြတော့ရည်ရည်ဖြစ်စေမရည်ရည်ဖြစ်စေပေါ့လေဒီနိုင်ငံတကာပြည်အားတွေကြောင်းတော့ဒီရုရှားပေါ့ရုရှားရဲ့စာရင်တရုတ်တို့ဘာလို့တရုတ်ဘက်ကပြေပြီးတော့နှိမ့်ဆက်သွားမယ်တဘောရှိပါတယ်ဒါကတော့ဒီရွေးချယ်စရာလည်းလမ်းတော့မရှိဘူးဖြစ်နေတာပေါ့နော်ဒါပေမဲ့ဆိုရအောင်ကြည့်ရတာတော့ကျွန်တော်မြင်တော့ဖိနေသေးသေးဖြစ်အောင်လုပ်နေပါတယ်ဒီအမေရိကန်တို့ဗြိတိန်တို့တို့လည်းဆက်ဆံရေးမပြည့်အောင်တော့ကျွန်တော်အမြင်တော့ကြိုးစားနေတယ်လို့ထင်ပါတယ
်ဟုတ်ကဲ့ဆိုတော့ဟိုဆရာဦးစီသူပဲတစ်ဆက်တည်းမေးချင်တာဆိုတော့ဟိုတကယ်တမ်းကျတော့တရားသားစုကတက်လာတဲ့နောက်ပိုင်းမှာဒီအနောက်နိုင်ငံတွေနဲ့ဆက်ဆံရေးပိုကောင်းလာမလားဆိုပြီးတချို့ကမျှော်လင့်တာရှိပေမဲ့အခုကတော့ထင်သလောက်ဖြစ်မလာတဲ့အခြေအနေမျိုးပေါ့နော်ဒါပေမဲ့ဒါကယာယီသဘောပဲလားရရှိအထည်ရောဆက်ဆံရေးတွေရိုက်ခတ်သွားနိုင်နေလား
ဒီလိုတော့အစတော့မြန်မာပြည်လို့ပြောရင်ဒီဒေါန်ဆန်းစုကြည်နဲ့တွဲတွဲမြင်နေတာပေါ့လေအဲဒေါန်ဆန်းစုကြည်တက်လာတော့သူတို့ဘက်ကလည်းညှော်နှင်းချက်တော့များတယ်ညှော်နှင်းချက်များတဲ့အချိန်မှာအခုခုနရခိုင်ကြီးကစောင့်တက်လာတဲ့ခါကျတော့သူတို့လည်းအဲ့လိုဒေါန်ဆန်းစုကြည်ပေါ်မှာကိုကသူတို့ရဲ့အမြင်တွေပြောင်းလာတာတွေ့ရတယ်ပေါ့နော်အမေရိကန်ကတော့စောင့်တက်လာတဲ့အတွက်သူကတော့လောက်ကြီးစောင့်ကတော့မြန်မာပြည်အကြောင်းအသိစိတ်ဝင်စားတယ်မထင်ဘူးပေါ့နော်ဒါပေမဲ့ဒီရဲ့ဒီ foreign policy establishment ပေါ့နော်အခြေခံထားတဲ့ဟိုကတော့ဒီပုဂ္ဂိုလ်ရတော့ဒီဆော်ရန်နေအဖွဲ့အစည်းရန်နေရတော့စိတ်ဝင်စားမယ်နဲ့တူတယ်။အဲ့မှာတော့အမေရိကန်တို့ဘာလို့ကတော့လည်းဒီလူခွင့်ရေးပေါ်အခြေခံပြီးတော့နိုင်ငံတိုင်းမူဝါဒတွေမှာတစ်စိတ်တစ်ပိုင်းအနေနဲ့ပါလာမျိုးကလည်းရှိနေတဲ့ခါကျတော့အဲ့ဒီဟာတွေပေါ့လေ။သုံးလေးခုတော့စုံသွားပြီးတဲ့ခါကျတော့ဒီဖြစ်သွားတဲ့ခါကျတော့စိတ်ကတော့ဘာပြောပြောတော့ဒီလုပ်ရင်တော့ကောင်းလာမယ်ဆိုတဲ့ဟာမျိုးတော့မြင်နေသေးတယ်။နောက်ပြီးတော့ဟိုဒီတရုတ်နဲ့ပတ်သက်ရင်လည်းထည့်စဉ်းစားတာမျိုးတော့ရှိရင်ရှိမှာပဲเนาะ။ဆိုတဲ့ခါကျတော့ ဖြီးတော့ဖြီးသွားပြီကြာဒီနိုင်ငံဒီနိုင်ငံကြီးရဲ့ဆက်ဆံရေးကပြီးတော့နောက်နိုင်ငံတွေနဲ့ဆက်ဆံရေးပြန်ကောင်းလာတာလည်းတကယ်တော့ဒီသိမ့်သိမ့်တက်စာ2023 2023 2024 2025ပေါ့နော်14လောက်မှနဲ့ဒီဟုတ်တယ်ဥပမာလာတော့ကဒါတော်တော်လေးဒါ peak ကိုရောက်သွားတယ်ပေါ့နော်ထိတ်ဆုံးကိုရောက်သွားတယ်ဆိုတော့ထိတ်ဆုံးကိုရောက်သွားပြီးရင်တော့တဖြည်းဖြည်းနဲ့တော့ပြန်ကျလာတဲ့သဘောတော့ရှိနေပါတယ်ဒါကတော့မြန်မာနိုင်ငံတနိုင်ငံနဲ့ကြောင့်လည်းမဟုတ်ပါဘူးဒီနိုင်ငံတကာ
နိုင်ငံကခင်းချင်းနဲ့လည်းဆက်တာပေါ့
ဒီနေရာလည်းပြောင်းလာလည်းပါတာပေါ့လေဒါပေမဲ့တခိုင်ကြီးကတော့အားလုံးသဘောတူညီတော်တော်များများသဘောတူညီပြီးတော့မြန်မာနိုင်ငံကိုထိတ်ဆိုးကြတဲ့နိုင်ငံများသွားတာပေါ့နော်ဆိုတော့
โอเคเสียอุเยท้วนตบอดาออกเค้าเนี่ยอู้เราละชื่อฉินีก็တော့ဒီအရှိဘက်ကိုပို့ပြီးဟိုနီးဆက်သွားတဲ့အခြေအနေတွေဒါအခြေအနေတွေကဝိုင်းပြီးတွန်းပုံနေတယ်ဖြစ်နေတယ်ဆိုပေမဲ့ဒါကယာယီတဘောပဲဖြစ်နေလားရေရှည်မောင်ဆက်ဆံရေးကဒီပုံစံတိုင်းဖြစ်သွားနိုင်တဲ့အလားအလာရှိလားဆရာဘယ်လိုမြင်လဲ
ဒီချီမာစစ်လို့ဒီနေ့သိပြီးတော့ဟိုကောင်းနိုင်တယ်လို့တော့မထင်ဘူးဘာဖြစ်လို့လဲဆိုတော့အဲ့ဒီရခိုင်နောက်ပိုင်းကိစ္စကဟိုကျွန်တော်ဒီနေ့ဒါဟိုတော်တော်လေးကိုအချိန်ကြာကြာဖြည့်ရှင်းရမယ်ကိစ္စပေါ့နော်တရုတ်ပြည်ရဲ့ခြင်ကမှုကတော့အဲ့ဒီနေရာမှာသူကစီဝိုင်းဖွံ့ဖြိုးတိုးတက်တာကိုဆိုပြီးတော့သူကတော့ယူရတာပေါ့စီဝိုင်းဖွံ့ဖြိုးတိုးတက်လာတယ်လို့ရှိရင်ကျွန်တော်တို့ဒီကိစ္စတွေကလက်အောက်ခံကိစ္စတွေတာမန်ကိစ္စတွေဖြစ်သွားလိမ့်မယ်ပေါ့အမြင်ကတော့အဲ့ဒါလို့သူကဝင်ပြီးတော့ရောင်းဝင်ပြီးတော့ဖြန့်ပြေးပြီးတော့အဲ့ဒီကဗနာကိုဖြည့်ရှင်းနေတာပေါ့ဒါပေမဲ့ဒီသားကရခိုင်လူမျိုးတွေနဲ့အဲကျန်တဲ့ဗုဒ္ဓဘာသာဝင်အများကြီးကတော့ဒီဟာကိုဟောပေါ့နော်ဟိုဘာသာရေးအရာဒီအစ္စလမ်ဘာသာရဲ့အဲဟောပေါ့နော်ဒီနေချက်မှုလို့ဟိုတချို့ကအဲ့လိုရှိနေကြတယ်ဆိုတော့ကောင်းတယ်ပေါ့နော်ဘာလို့လဲဆိုတော့သူတို့ကဘုရားနှုန်းကလည်းစိတ်ညာဒါနောက်တစ်ခုကဒီဘာသာဒါဟိုများသောအားဖြင့်ဒီနဲ့ချစ်စမ်းနေပါလားတိုင်းနဲ့ပြိပကဖြစ်နေတော့ဒီဒီသူတို့ကိုလည်းကျွန်တော်တို့ကသူ့အရာလုံးဝဟိုပါပေါ့ကိုယ်တိုင်းကြီးကိုယ်နဲ့မနေသေးရလဲအဲမောင်းမထုတ်နိုင်ကိုယ်ထဲမှာလည်းလက်ခံရမယ့်အမိသားဖြစ်တဲ့အခါကျတော့ဟိုဒီဟာကဒီချင်းမှာကျွန်တော်တကယ်ဟိုပြည်တယ်သွားမယ့်အားတော့ပါလို့တော့ကျွန်တော်မမြင်ဘူ
းဟုတ်ကဲ့
ပြည်သက္ကနာဂိမ်းတော့လိုက်ပြန်ဖြစ်လာလိုက်ပြန်ဖြစ်လာလိုက်လို့ရှိရင်ကျွန်တော်တို့အာသာတို့ဘာလို့ကဒီကဒီကနားကိုတစ်ခါမီးဆွားပေးလိုက်အဲအဲ့လိုဆိုလို့ရှိရင်တစ်ခါပြန်ပြီးတော့ကြေကနာကြီးလာလိုက်ဆိုလို့ရှိရင်ဒါကရေချင်မှာအနောက်မှာကျွန်တော်တို့နဲ့ကရှားမှာဟိုအကျိတ်ခဲကြီးလို့ပေါ့နော
်ဟုတ်ကဲ့
မပြေနိုင်နိုင်နဲ့ဟွာကြီးတို့ဖြစ်နေအတူကစီးပွားရေးအရာလည်းကျွန်တော်တို့ကပြုံးနေကအခုကနောက်မှပို့ပြီးတော့ဟိုလက်ကျွဲပူရမယ်အနေအထားမျိုးဖြစ်နေတယ်အတိုင်းကြီးကစီးပွားရေးလည်းကြာနေတော့ဘယ်သူမှစီးနေနိုင်မှုကမလားအဲ့တော့ပြုံးနေတာပို့ပြီးတော့နောက်မှာပို့ပြီးစီးပွားရေးအရာရောနိုင်ငံရေးအရာရောပို့ပြီးဒီဝါမဲ့အမေရိကန်ဖြစ်လာတဲ့အခါကျတော့ဒီဟာကနောက်ဒီနိုင်ငံတွေနဲ့လည်းကျွန်တော်ဆက်ဆံရေးကပြိုက်ပြီးတော့ပိုကောင်းလာလို့တော့မမြင်ဘူးကျွန်တော်
ဟုတ်ကဲ့ဆရာဦးရထွန်းဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းတော်တော်များရှိနေပါတယ်အခုဟိုရင်းဆုံးတူဖို့ကျွန်တော်အလှည့်ပေးချင်ပါတယ်ရန်ကုန်မြို့က slime ပွေကုန်းဖြစ်ပါတယ် slime ပွေကုန်းသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
โอเคအစိုးရကတော့အမေရိကန်ကြီးဆက်ချင်တယ်တော်တော်တမတော်ကတော့အာနာရှင်ဆန်တဲ့အစိုးရမျိုးတရုတ်မျိုးနဲ့သူတို့ဘူဂရမီကချင်တယ်ဒီနေရာမှာအမေရိကန်ကနောက်နိုင်ငံအမေရိကန်ကနေပြီးတော့မှဒီစခန်ကြီးနဲ့ပတ်သက်ပြီးတော့မှသူတို့ချင်းကားတဲ့ပုံစံမှနေလို့ကျွန်တော်မြင်တယ်အဲ့ချင်းတဲ့တော့သူတို့အစိုးရနဲ့တမတော်ကလည်းအစိုးရတော့အစိုးရတော့ဘာလို့ရမလဲဆိုရင်တော့တမတော်ကိုဒီထိကာကွယ်ပေးရမလဲသူတို့ကလည်း2000ပြည့်ပုံအရာကွာအစိုးရကခုနကစားခိုင်ညုံပဲဥပဒေပြီးမှာရောအုပ်ချုပ်ရေးမှာရောတရားစီရင်မှာသူတို့တာဝန်ယူနေဆိုတာကိုမှတ်မိသိချင်းနေအဲ့တော့ရည်ချီမှာကြတော့တရုတ်နဲ့ဆက်ဆံဖို့တော့ရှင်းပြမှာမဟုတ်အနောက်နိုင်ငံပဲဒီမိုကရေစီပြောလာတဲ့ချိန်တည်းတော့အနောက်နိုင်ငံစံနှုန်းကိုတွားမှာဖြစ်ပါတယ်ခေရန်ကြလူထုကတော့ဒီခိုင်ကိစ္စမှာအပအကျန်တဲ့ဟိုဟာရှမ်းပြည်နယ်တို့ကချင်ပြည်နယ်တို့ကိစ္စနဲ့ပတ်သက်လာရင်အနောက်နိုင်ငံနဲ့တစ်ထပ်တည်းဖြစ်နေတယ်ဆိုတော့သခိုင်ကိစ္စတော့ဒီဒီကာလီရဲ့ဟိုဗါလေညာညာမှာတော့အမေရိကန်ကယူတာတဲ့ခါကျတော့အဲ့ဒီညာမှာတော့ဟိုပီတူလူထုရောကမ္မရောရောအဖိုးရောတသားတွေဖြစ်နေတော့ကျွန်တော်သွားသတိရပါတယ်အဲ့တော့ကျွန်တော်တို့လုံးလုံးဆယ်ကတော့ဟိုသူကတော့တရုတ်မှတရုတ်ကိုမတိုက်ရင်လည်းပဲဖြစ်စားရတာပဲနောက်ပြီးတော့မှအမေရိကကိုမုန်းရင်လည်းပဲ ့ဩယူစီမှာတော့မင်းမရပါဘူးဆိုတဲ့ပုံစံနဲ့သူတို့တွားနေလို့မြင်နေကြ
။ဟုတ်ကဲ့ပါ။ slime ဘွေကိုဆွနေရကျေးဇူးပါ။ကျွန်တော်နောက်တူကတော့ဖင်လန်နိုင်ငံကကိုငင်းချမ်းအောင်ဖြစ်ပါတယ်။ကိုငင်းချမ်းအောင်သဘောထားလဲဆွနေလို့ရပါတယ်ခင်ဗျာ
။အာကိုအောင်လူရဲ့ကျေးဇူးအများကြီးတင်ပါတယ်။ဩဩစာဦးရထွန်းတို့ရောကို slime ဘွေကုန်းတို့ရောကျွန်တော်တစ်ချက်ပြောချင်တာကအယုတ်နဲ့ပဲနီးချက်နီးချက်ရုရှားနဲ့ပဲနီးချက်နီးချက်ဗမာပြည်ကဘာကြောင့်နီးချက်ရလဲပြောရင်မဟုတ်တာလုပ်တဲ့အတွက်အကာအကွယ်ယူဖို့အတွက်ကျွန်တော်တို့ကနီးချက်ရတာခုနကဦးရထွန်းလည်းပြောသွားတယ်ကိုစလိုင်းဝေကုံလည်းပြောသွားတယ်လူမျိုးရေးတွေဘာသာရေးတွေအစွန်းရောက်နေလားဆိုတာကျွန်တော်ပြောချင်ပါတယ်ဥပမာရိုဟင်ဂျာတွေကအစ္စလမ်ဘာသာဖြစ်နေလို့ခလေးမွေးတာများလို့ဟိုဘာသာပေါင်းစုံနဲ့မတည့်လို့ဆိုတော့ဒီဗမာစစ်တပ်က2000ခုမှာရွှေဝါရောင်အရေးကြီးမှာဟုတ်ကဲ့ယဟန်တန်ကားတွေကိုလည်းပြစ်မှတ်ထားတယ်။ချင်းဒေသတို့ဘာလို့မှဆိုလဲခရစ်စတီယန်တွေမျိုးစုံကိုတတ်ဖြတ်ထားတယ်။ဘာဖြစ်လို့ဥယေထွန်းတို့ကိုစလိုင်းဘူရီကုန်းတို့အကုန်လုံးကပါစစ်တပ်ကိုကာကွယ်ပေးချင်တာလေ။ဗမာပြည်ကကုလသမဂ္ဂအဖွဲ့ဝင်နိုင်ငံဖြစ်တာနဲ့အညီအမှန်တရားပေါ်မှာယက်တည်လို့ဥယေထွန်းတို့လိုမျိုးဘာသာရေးအစွန်းရောက်လူမျိုးရေးအစွန်းရောက်တွေကဒီလိုပြောတဲ့ဆက်သွားမှလားဆိုတာကျွန်တော်သိချင်ပါတယ်။ကျေးဇူးအများကြီးတင်ပါ
ဟုတ်ကဲ့ကိုငင်းချမ်းဆွနေရကျေးဇူးပါဒါပေမဲ့ဦးရထွန်းဆော့ဆော့ဆိုလိုတာတော့အဲ့လိုသဘောမဟုတ်ဘူးလို့လည်းကျွန်တော်နားလဲပါတယ်သူကတော့ဟိုအချက်လက်ကိုမူတည်ပြီးတော့သုံးသပ်သွားတယ်လို့နားလဲပါတယ်နောက်တူကတော့ကျွန်တော်တို့မြန်မာနိုင်ငံကပါပဲအညာမြေအောင်ကြီးဖြစ်ပါတယ်အညာမြေအောင်ကြီးရဲ့သဘောထားလည်းဆွနေလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ညာမြေအောင်ကြီးလားခုနကဆရာကြီးဆွနေသွားတဲ့ကိစ္စပေါ့လေခုနအချက်နဲ့ရှာကူရင်းအခွင့်ရနေပြီးတော့ကျွန်တော်တို့မြန်မာတတ်မတော်ဘူးဒီ ICC ပြင်ဖို့ပေါ့ဗျာအကျဉ်းချက်ထုတ်တယ်ခုနဆရာကြီးကိုကျွန်တော်မေးနေတာက23ရက်5လ2018ရက်လေးက AI အဖွဲ့ကြီးကနေပြီးတော့ထုတ်လိုက်တဲ့အကြမ်းဖက်တိုက်ခိုက်မှုများတကယ်မှန်ကြောင်းဖိတူလူမျိုးများနဲ့ဒီနေ့မျိုးလူမျိုးများကိုအာဆာအဖွဲ့ကနေရက်ရက်ဆက်ဆက်တတ်တာထင်ရှားပါတယ်ဆိုပြီးတော့မှ AI အဖွဲ့ကနေပြီးတော့ကဘာပြီးကြေညာလိုက်ပါတယ်အဲ့ဒီခုနအချက်နဲ့ရှာကူကြီးအခွဲ့ကအဲ့ဒါတွေတော့ခြေပြင်းစဉ်းစားတဲ့အချိန်မှာပါရလားလို့ခုနဆရာကြီးကိုကျွန်တော်မေးလိုပါတယ်ကြာ
ဟုတ်ကဲ့အညာမြေအောင်ကြီးဆွနေရကျေးဇူးပါဒါပေမဲ့ကျွန်တော်တို့ကအဓိကဆွနေရဒီမြန်မာနိုင်ငံနဲ့နိုင်ငံတကာဆက်ဆံရေးကိစ္စကိုဆွနေရဖြစ်တဲ့အတွက်ကျွန်တော်တို့ကဒီအစီအစဉ်ခန်းစာရေးနဲ့ပတ်သက်လို့ဆွနေနေတာမဟုတ်တဲ့အတွက်တော့ကျွန်တော်ဒီမေးခွန်းကိုကျွန်တော်ပြန်ဖြေဖို့အလဲမပေးတော့ပါဘူးနောက်ထပ်ကျွန်တော်တို့အီးမေးလ်တွေစာတွေပေးပို့ပြီးဆွနေထားတဲ့ပုံကိုလည်းရှိနေပါတယ်အရင်ဆုံးတစ်ယောက်ကိုလည်းကျွန်တော်အလှည့်ပေးခြင်းပါတယ်သူကတော့အတန်ဖိုင်ပေးပို့ပြီးဆွနေထားတာပါဂျပန်နိုင်ငံဦးစိန်ဖြစ်ပါတယ်ဦးစိန်ရဲ့ဆွနေချက်ကိုနားထောင်အောင်ပါဗျာ
ဟုတ်ကဲ့ကျွန်တော်ဂျပန်ဦးစိန်ပါမြန်မာနိုင်ငံရဲ့မိတ်ဆွေစုဆိုတာကတော့မရှိပါနိုင်ငံတိုင်းဟာကိုယ်ချိုးစည်းဘွားအတွက်ကိုရက်တည်နေကြတာပါပဲအချက်တဲချမ်းမှာမြန်မာနိုင်ငံရဲ့မိတ်ဆွေဆိုတာလည်းတနည်းအားဖြင့်မြန်မာနိုင်ငံရဲ့ရန်သူဆိုတာကတော့မြန်မာနိုင်ငံသားတွေကိုယ်တိုင်ဖြစ်နေတာပါပဲဒီကနေ့မြန်မာသမိုင်းမှာအချက်တဲဆုံးကာလမှာတိုင်းရင်းသားအလုံးနဲ့နိုင်ငံသားအလုံးစုစည်းမှုအင်အားကိုပြရမယ်ဒီလိုနည်းမျိုးမှာကရင်ကရရှမ်းကချင်စတာတွေကိုတခုမှမကြံရန်စားမှုအစ်စ်တွေဖန်တီးပြီးတော့မိုင်လုံးပြအင်အားပြိုကွဲအောင်ဖန်တီးမှုတွေတခါဖွဲ့စည်းပုံရဲ့ဖြည့်ဆည်းမှုကြောင့်လေစီးလုံးရေးဖန်တီးလို့မရနိုင်မှုတွေဆိုလိုတာကဘယ်နိုင်ငံမဆိုဖြူနီပြဝါဘလို့အစိုးရမျိုးပဲတက်လာတက်လာဒီတိုင်းပြည်ရဲ့ကာဝေးရေးတွေဘေးဒုက္ခကယ်ဆယ်ရေးတွေမှာတက်မတော်သားတွေသာအနာခံလောက်ရတယ်လို့ပြည်သူကလည်းတန်ဖိုးထားကြိုဆိုရမှာပါပဲဒါပေမဲ့ဒီနိုင်ငံမှာဖွဲ့စည်းပုံအမှားကြောင့်တက်မတော်ကတီးရလို့ဖြစ်နေပြန်တော့အသက်ပေးကာဝေးကယ်ဆယ်နေသည့်တိုင်သွေးကွဲမှုတွေကြောင့်စီလုံးမှုကရတဲ့တော့မရဖြစ်နေတာပါတကယ်တော့မြန်မာနိုင်ငံရဲ့ဖြစ်တည်ဖွဲ့စည်းမှုကိုပျက်စီးအောင်အတွန်းပတ်သက်လုပ်နေတာက40 2008ဖွဲ့စည်းပုံကြောင့်မို့ဒီဖွဲ့စည်းပုံအဆုံးမသက်နိုင်တဲ့ပြည်မြန်မာနိုင်ငံရဲ့ရန်သူအစ်စ်ဟာတွေးကွဲနေတဲ့မြန်မာနိုင်ငံသားတွေကလွဲလို့တခြားမရှိဘူးဆိုတာတင်ပြလိုပါတယ်ဟုတ်ကဲ့ဒါပါပဲ
ဟုတ်ကဲ့ဒါကတော့ဂျပန်ကဥစိန်ဖြစ်ပါတယ်နောက်တူကတော့အမေရိကန်ပြည်အောင်စုကမောင်တသနာပေးစာပါကိုရန်နိုင်ဖတ်ပြပေးပါခင်ဗျ
တိုတောင်းလုံးတဲ့အချိန်မှာရှုပ်ထွေးများပြားလာတဲ့ပြဿနာရပ်တွေကိုခက်ခဲခဲဖြေရှင်းရင်းပြည်ပြင်ပြောင်းလဲရေးကိုဖော်ဆောင်နေရတဲ့အစိုးရရဲ့ဗကတိနိုင်ငံရေးအခြေအနေတွေပေါ်နားလည်ပြီးအစိုးရနဲ့အပြည်သူ့ဆောင်ပူးပေါင်းဆောင်ရွက်နေတဲ့နိုင်ငံတွေအားလုံးဟာမြန်မာနိုင်ငံရဲ့စစ်မှန်တဲ့မိတ်ဆွေနိုင်ငံတွေလို့ပဲယူဆမိပါတယ်။နိုင်ငံရေးတည်ငြိမ်မှုမရှိဘူး၊တရားဥပဒေစိုးမိုးမှုမရှိဘူး၊ဖွံ့ဖြိုးတိုးတက်မှုမရှိဘူး၊ကောင်းမွန်တဲ့အခြေခံဥပဒေမရှိဘူး၊အစိုးရတစ်ခုတည်းမရှိတဲ့နိုင်ငံတစ်ခုအတွက်ဖိအားပေးအရေးယူတာတွေဟာအနုလက္ခဏာဆောင်ပြီးနောက်ကျောင်းပြန်လည်သွားနိုင်ပါတယ်။လူခွင့်ရည်နဲ့မျိုးတုံးရှင်လေးဆိုတဲ့ကြွေးကြော်တန်းလေးနဲ့ဆိုရကျိုးပန်းသမားကိုလစ်လူရှုပြီးဖီအားပေးလမ်းကြောင်းတစ်ခုတည်းကိုရွေးချယ်ထားကြတဲ့ကုလသမဂ္ဂနဲ့အနောက်နိုင်ငံတွေအတွက်ကြီးမားတဲ့ပြဿနာတွေမရှိနိုင်ပေမဲ့ပြန်လည်လက်ခံရေးကျိုးပန်းနေတဲ့ဆိုရအတွက်တော့ပြဿနာပေါင်းများစွာရှိနေပါတယ်ဖီအားပေးပိတ်ဆို့ရေးယူမှုတွေကြောင့်
ပြည်သူတွေရဲ့လူမှုဘဝအကျက်တဲတွေပုံမကြီးထွားသွားနိုင်ပြီးအမျိုးသားရေးလှုပ်ရှားမှုတွေကတဆင့်လူမျိုးရေးဘာသာရေးပဋိပက္ခတွေကျေပြန့်သွားနိုင်တယ်လို့လည်းယူဆမိပါတယ်ဒါကြောင့်ရခိုင်ရေးကစားလို့ပြည်တွင်းချင်းချင်းရေးအထိအစိုးရနဲ့ပြည်သူ့ဆောင်ပူပေါင်းဆောင်ရွက်နေတဲ့နိုင်ငံတွေအားလုံးဟာမြန်မာနိုင်ငံရဲ့စစ်မှန်တဲ့မိတ်ဆွေနိုင်ငံတွေပဲလို့ယူဆမိပါတယ်ဗျာ
ဟုတ်ကဲ့ဒါကတော့အမေရိကန်ပြည်ထောင်စုကမောင်တက်တနာရဲ့ပေးစာပါနောက်ကျွန်တော်တို့စာရေးပြပို့ထားတဲ့အထက်ဒီ Facebook ပေါ်စာတချို့တော့မဆုံမဖတ်ပြပေးပါအောင်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီဥမောင်မောင်တင်းဆိုတဲ့အကောင့်ကတော့မြန်မာနိုင်ငံအတွက်ကောင်းတာကတော့တဲ့အရှိနိုင်ငံကိုရှောင်ရှားပြီးတော့အနောက်နိုင်ငံတွေနဲ့ချင်းကပ်ရင်လက်တွေမှာအကျိုးများများရှိနိုင်ပါတယ်တဲ့အမေရိကန်ကမိတ်ဆွေစစ်နိုင်ငံဖြစ်လာပြီးတရုတ်နိုင်ငံနဲ့ပေါင်းပြီးနေထိုင်လာတာနှစ်ပေါင်းများစွာရှိခဲ့ပြီးဒါပေမဲ့တိုင်းသူပြည်သားတွေအားလုံးဆင်းရဲမွဲတေနေပါပြီတဲ့အဲ့ဒါကြောင့်အရှိနိုင်ငံတွေနဲ့ပေါင်းသင်းရင်မိတ်ဆွေစစ်မဖြစ်နိုင်ပါတဲ့နောက်ပေါ်လူလူတူတူလန်းဆိုတဲ့အကောင့်ကတော့အမေရိကန်နောက် UN အနောက်နိုင်ငံတွေရဲ့စွမ်းဆောင်ချက်တွေကြောင့်ငြိမ်းချမ်းဖွံ့ဖြိုးတိုးတက်နေတဲ့နိုင်ငံတွေကအများကြီးပါတဲ့တရုတ်နိုင်ငံရဲ့စွမ်းဆောင်မှုကြောင့်ငြိမ်းချမ်းဖွံ့ဖြိုးတိုးတက်သွားတဲ့နိုင်ငံဘလောက်ရှိပါသလဲတဲ့မရှိသလောက်ပါပဲတဲ့နောက်ရေနံမြေသားဆိုတဲ့အကောင့်ကတော့ကျွန်တော်တို့ယနေ့တွေ့နေရတာကတော့ဘာအကူတွေပေးတယ်မပေးတယ်ဆိုတာထက်ကချင်ပြည်နယ်ကနေမြေခိုးပြီးတော့ငပြောပင်စိုက်တာဖရဲစိုက်တာမြေရဖို့လှုပ်ရှားနေတာပဲတွေ့ရပါတယ်တဲ့ကြည်မောင်ဝင်းဆိုတဲ့အကောင့်ကတော့တရုတ်နိုင်ငံကကုလမှာဆိုရင်မြန်မာနိုင်ငံနဲ့ပတ်သက်ပြီးအမြဲကာကွယ်ပေးနေလို့မိတ်ဆွေကောင်းလို့ထင်စရာအကြောင်းရှိပေမဲ့ကျွန်တော်ကတော့မထင်ပါဘူးတဲ့တကယ်တော့တရုတ်ဆိုတာကလူမိုက်အားပေးပါတဲ့စစ်အစိုးရလက်ထက်ကတည်းကဒီလိုမျိုးကာကွယ်ပေးပြီးတော့မြန်မာနိုင်ငံကတယံဇာတတွေကုန်အောင်ယူတယ်စစ်အစိုးရသက်ဆိုးရှေပြီးတော့ပြည်သူတွေအသက်အိုးအိမ်ပျက်စီးခဲ့ရတယ်ဒါကတရုတ်ကြောင့်ပါတဲ့သူသာမကာကွယ်ပေးရင်နှစ်တိုတိုနဲ့ပဲစစ်အစိုးရကသက်ဆိုးရှေမှာတဲ့အခုလည်းအကာအကွယ်ပေးနေပြန်ပြီးတရုတ်ဆိုတာကတော့မိတ်ဆွေရောင်ဆောင်ပြီးတော့လူမိုက်အားကိုးလို့ထင်ပါတယ်ခင်ဗျာတဲ့
ဟုတ်ကဲ့ပါနောက်စာရည်လည်းရှိနေပါသေးတယ်နောက်တူကတော့မြင့်မော်ဆိုတဲ့ပုဂ္ဂိုလ်ပါသူကတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်ပြီးတရုတ်လိုအာဏာရှင်နိုင်ငံတစ်ခုကိုလူသီးထက်ပိုအားကိုးနေရရင်ကတိုင်းပြည်ရဲ့နိုင်ငံရေးအတွက်ဖြစ်ဖြစ်စီးပွားရေးအတွက်ဖြစ်ဖြစ်အလားအလာလုံးဝမကောင်းပါဘူးတဲ့မြန်မာနိုင်ငံဒီမိုကရေစီနိုင်ငံတစ်နိုင်ငံဖြစ်ပြီးဒီမိုကရေစီမဟာမိတ်အင်အားကြီးနိုင်ငံကိုပဲတဆက်မမအားကိုးရမှာပါတဲ့ထောက်ခံမှုလည်းအားပေးဖို့လိုမယ်ဒီမိုကရေစီအင်အားကြီးအနောက်နိုင်ငံတွေကမြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ရအောင်အပြည့်အဝကူညီထောက်ခံခဲ့တဲ့ကျေးဇူးရှင်နိုင်ငံတွေပါတဲ့တရုတ်အားကိုးရင်တိုင်းပြည်စီးရင်မယ်တရုတ်ကအလကားလည်းမကူညီပါဘူးအစမတန်ပေးရပါတယ်တစ်ဖက်ကမြန်မာနိုင်ငံကိုကျူးကျော်တိုက်ခတ်နေတဲ့ဝါလူသဘုံဖွဲ့တွေကိုအားပေးအားမြောက်ပြုနေရလဲအားလုံးအသိပါတဲ့နောက်တူကတော့နိုင်နိုင်ဆိုတဲ့အကောက်ဖန်ရှင်မှာသူကတော့ကိုယ့်နိုင်ငံကိုဗန်နိုင်ငံကအကျိုးပြုနေလဲဆိုတော့တရုတ်နိုင်ငံနဲ့နီယောတရုတ်ပစ္စည်းတွေပေါ်တယ်စိုက်ကယ်တွေပေါ်တယ်ဒါကြောင့်တရုတ်စံကယ်ကိုလူတိုင်းသုံးနိုင်တယ်အင်းသုံးပစ္စည်းတွေလည်းသုံးနိုင်တယ်ဒါတိုင်းပြည်တွေအခွင့်ရတယ်ပြည်သူတွေဈေးနှုန်းချေစောစောနဲ့သုံးနိုင်တာအကျိုးရှိတာဆိုပြီးတော့ရေးပါတယ်နောက်တူကတော့နိုင်ငံရေးမှာအမြဲတမ်းမိတ်ဆွေအမြဲတမ်းညံသူမရှိပဲအကျိုးစီးပွားသာရှိတယ်ဆိုပြီးတော့ဦးဝနအောင်ဆိုတဲ့အကောင်ကလည်းရေးထားပါတယ်နောက်စာရဆောင်ကျန်ပါသေးတယ်မဆုမဖတ်ပြပြပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီဇော်ထက်အောင်ဆိုတဲ့အကောင့်ကပါတရုတ်နိုင်ငံကသူ့စီးပွားအတွက်မြန်မာဘက်ကအကာအကွယ်ပေးတယ်စစ်တပ်ကိုကူညီတယ်နောက်စစ်တပ်အားကိုးနဲ့မြန်မာပြည်ကယရနာတွေကိုသူတို့ကချုပ်ကိုင်တယ်တွင်းထွက်တော်တော်များများမှာတရုတ်တွေကလှုပ်ရှားတယ်နောက်တရုတ်လူမျိုးတွေကမြန်မာပြည်ထဲကိုတကားမရှိဓာတ်မရှိဝင်တယ်တရုတ်တွေဟာမြန်မာပြည်ထဲကိုဝင်ကျင်တိုင်းဝင်ထွက်ကျင်တိုင်းထွက်လှုပ်ကျင်တိုင်းလှုပ်နေတာကတော့စစ်တပ်အားကိုးနဲ့ပါတဲ့အမေရိကန်ကကြတော့သူ့ရဲ့ပြိုင်မဲ့တရုတ်နဲ့မြန်မာပြည်ကကတ်နေလေတော့သူ့မဟာမိတ်လှုပ်ချင်တယ်သူ့ရဲ့လက်အောက်ခံလှုပ်ချင်တယ်မလှုပ်ရင်စီးပွားရေးပိတ်ဆို့မယ်ပိတ်လို့ရတာအကုန်မှန်သမျှလိုက်ပိတ်မယ်နောက်သူ့ရဲ့အဓိကပြိုင်ဘက်တရုတ်နဲ့နီးတဲ့နိုင်ငံတွေဆိုရင်အမေရိကန်တပ်တွေချထားမယ်တကယ်တော့ဘယ်နိုင်ငံမှသူ့အကျိုးမရှိဘဲနဲ့မကူညီပါဘူးတဲ့ရုရှားကမြန်မာဘက်ကိုရက်တည်တယ်ဆိုတာကလည်းမြန်မာပြည်ရဲ့စစ်လက်နက်တွေကရုရှားကပဲအဓိကရောင်းပေးနေတာတဲ့ရုရှားကလည်းရောင်းမှာပေါ့တဲ့သူနဲ့အမေရိကန်တွေကရန်သူအမေရိကန်နဲ့ဆန့်ကျင်ဘက်လှုပ်ချင်တဲ့စစ်လက်နက်ရောင်းမယ်နောက်ဆုံးတော့ဘယ်နိုင်ငံမဲ့ဖြစ်ဖြစ်သူတို့အကျိုးမှသူတို့လောက်ကြတာပါပဲတဲ့ရိုးရိုးရှင်းရှင်းလေးပါတယ်ရှင
်ဟုတ်ကဲ့ဒီတော်တော်ရှင်ရဲ့စာအများစုမှာတော့ဒီတရုတ်နိုင်ငံနဲ့ဆက်ဆံမှုရဲ့ကာတီးရဲ့အတွေ့အကြုံတွေကိုတွေ့ရပါတယ်ဆိုတော့ဒီနေရာမှာဆရာဦးရထွန်းကိုတစ်ချက်မေးချင်ပါတယ်တစ်ချက်ကဒီမြန်မာနိုင်ငံလွတ်လပ်ရေးလှုပ်ရှားမှုကာလမှာတုန်းကလို့အင်္ဂလိပ်အခက်မြန်မာအချက်ဆိုတာမျိုးလို့မြန်မာနိုင်ငံအချက်တဲကိုအမျက်ထုတ်ဖို့ဒီတရုတ်နိုင်ငံအတွက်အခွင့်အလောင်းအကောင်အခုဖြစ်လာနေရဆိုတဲ့အမြင်မျိုးတွေလည်းရှိနေပါတယ်ဆိုတော့ဒီလိုအခြေအနေမျိုးတွေကြုံလာရမယ်ဆိုရောမကြုံအောင်မြန်မာနိုင်ငံဘက်ကလှုပ်တင်တာတွေဘာများရှိမလဲဆရာ
ခုအနေထားတော့ဟိုပြုံးများကိစ္စတွေကရုပ်နဲ့မပတ်သက်ခြင်းလို့အာမကိုးတယ်လို့မရဘူးဖြစ်နေတယ်ဟိုတစ်ခုကစီးပွားရေးကိစ္စစီးပွားရေးကိစ္စဆိုလို့ရှိရင်လည်းကနဖတ်ပြသွားတဲ့အထက်မှာပြုံးများကအနောက်ဥရောပတို့အမေရိကန်တို့အားကိုးပြီးမယ်အဲအဲ့ဒီအနောက်ဥရောပလိုဘာလို့ကိုနိုင်အမေရိကန်ကိုနိုင်ကအခုဟိုကန်နေစီးပွားရေးညှိနှိုင်းမှုတွေသူ့တိုင်းပြည်ထဲပြန်လာကြပါလို့ပေါ်နေတဲ့အချိန်တွေအခုမှ နော်နိုင်ငံဆင်းရဲတဲ့အတွက်ချင်းတဲ့နိုင်ငံကိုလာပြီးရင်းနှီးမြှုပ်နှံတာကိုသိသိမြင်လာဘူးနော်နောက်တစ်ခါကျွန်တော်တို့နေသက်ဒေသကငင်းငယ်ရေးကိစ္စဆိုလို့ရှိရင်လည်းကျွန်တော်က27ရာစုပင်လုံးဆိုပြီးတော့အဲတခါတည်းဒီနိုင်ငံရေးအခွင့်အရေးတွေဘာတွေဟိုဟာဘလို့ဟိုဖြစ်ကြမလဲခေါင်းကြီးတွေမခြေကားမှုတွေဘလို့ပြင်ကြမလဲဆွေးနွေးနေတာအဓိကဒီဥက္ကဒါပြရမပေးလို့ရှိရင်သူကတော့ဟိုဒီဣရိယာမကူလို့ရှိရင်အဲ့ဒီငင်းငယ်ရေးရလဲရဖို့ကလွယ်ဘူးအဲနောက်ဆုံးအခုနိုင်ငံရေးရကုလသမဂ္ဂမှာဖြစ်တဲ့ကိစ္စလဲဘယ်အနောက်နိုင်ငံမှာသွားပြီးတော့မျက်နှာချိုးသေးမနေနဲ့အဲ့ဒါဒီဟိုပဲဟိုတကယ်လို့တရုတ်တက်ကကဗီဒီယိုအနာမပုံပေးဘူးဆိုလို့ရှိရင်အဲ့ဒါကျွန်တော်တို့တိုင်းပြည်ဒုက္ခရောက်မှာတက်မြန်မာနိုင်ငံကကုလသမဂ္ဂလူငယ်တက်တွေကကျူးကျော်ပြီးတော့နေရာချထားပြီးတော့ကိုယ်စဘိုးလို့ဖြစ်သွားမှာလားအဲဒါမှမဟုတ်လို့ရှိရင်လည်းဒီရင်းကဒီကုနာတက်ကောင်းဆောင်တွေကို ICC ပို့ခါမှာမယ်ဆိုပြီးတော့လားအစိုးရကထုတ်ပြန်လို့ရှိရင်အဲ့ဒီတက်ကောင်းဆောင်တွေရောဒီတိုင်းငင်ခံမလားနော်အဲ့တော့ပြန်ပြီးတော့အာနာသိမ့်မလားအဲ့လိုဆိုရနေရတဲ့အခြေအနေမျိုးမှာကျွန်တော်တို့ကဘာပဲဖြစ်ဖြစ်ဒီလိုနဲ့ရင်းရင်းလေးအဲ့လိုပူပေါင်းဆောင်ရွက်မှပြည်နာတော်တော်များများပြည်နယ်နိုင်မဲ့အနေထားဖြစ်တယ်။ဒါကြောင့်မို့ဟိုကျွန်တော်တို့ကဟိုခြားနိုင်ငံတွေကျွန်တော်တို့သွားနေတဲ့ဘူရီလမ်းကြောင်းကိုကျွန်တော်တို့ကပြင်ပြဖို့ပြောတာမဟုတ်ဘူး။ဘူရီလမ်းကြောင်းကတော့ဒီလိုလမ်းကြောင်းနဲ့သွားရမှာပဲ။ဒါပေမဲ့ပြည်ရင်းရေးကိစ္စတွေကပြည်ရင်းရေးကိုအခြေအနေနဲ့လက်တွေ့အခြေအနေနဲ့ကိုက်ညီတဲ့အတိုင်းကျွန်တော်တို့က
ဒီကြည့်ကြည့်ကြာရမယ်လို့ကျွန်တော်ပြောချင်တာဖြစ်ပါတယ်။ဟုတ်ကဲ့ပါဆရာဦးရေတုံးဆိုတော့ကျွန်တော်သုံးဖိတ်မိနစ်ဝက်လောက်တော့ကြံပါသေးတယ်ဆရာဦးစီရေသူရောခင်ဗျာကျွန်တော်တို့ဒီလိုမျိုးပေါ်လို့မြန်မာနိုင်ငံရေးနဲ့တန်ရေးတမန်ရေးဆက်ဆံရေးတွေမှာစောင့်သိရှောင်သိတာတွေရောဘာတွေများရှိမယ်လို့သုံးသပ်လို့ရမလဲခင်ဗျာအပိတ်ကလေးပြောပေးပါ။
ဒီ foreign policy ကတော့ဟိုခုကတော့နိုင်ငံရေးဝန်ကြီးဌာနအဓိကလုပ်တာ။ဒီနိုင်ငံကတော့ဒီတိုင်ဝန်တွေမှာတော့ဟိုခုလက်ရှိတဲ့ပိုရတော့တင်းလာပါတယ်ဒါပေမဲ့အားပိုဖြစ်လို့လိုလိမ့်မယ်ဥမာကျွန်တော်တို့နဲ့ဒါကိုဗစ်ဒီပဲလို့လည်းပြောလို့ရတယ်တိုင်ပဲလို့လည်းပြောလို့ရတယ်ဘင်္ဂလားဒေ့ရှ်ဆိုရင်ဒါဥရတန်တမန်တွေတော်ပြီးလှုပ်ရှားနေတာတွေ့ရတယ်ပေါ့နော်ဆိုရခါကျတော့ဒီရေးပါတဲ့ဒီအမေရိကန်ဒီနိုင်ငံလိုဟာမျိုးမှာဒါမှမဟုတ်လည်းဥရောပသမဂ္ဂနေရာမျိုးမှာဒီကတော်တော်လေးလှုပ်ရှားတယ်ဆိုတော့ကျွန်တော်တို့လည်းပြန်ကြရတယ်ပေါ့နော်အဲ့ကကျတော့ဒီကလှုပ်ရှားလေလေကိုဗစ်ကတံပြန်မလှုပ်ရှားနိုင်ရင်ဒါဆွဲတဲ့ဘက်ကိုကျွန်တော်တို့ပါတာပေါ့ဗျာအဲ့ဒါတခုပါနောက်တစ်ခုကတော့ပါလဲဆိုတော့ဒီကိစ္စကတော့ဒီရခိုင်ရေးကြောင်လည်းဖြစ်နေတော့လေရခိုင်ရေးကိုလည်းမမြန်လေးကျွန်တော်တို့ကရှင်းနိုင်ကောင်းပါတယ်နောက်ဆုံးတစ်ချက်ကတော့ပါလဲဆိုတော့ဟိုကျင်းနေအမေရိကန်ဘယ်လိုပြောရအောင်ပေါ့နော်အဲ့ဒီမှာတော့ဘယ်လိုမျက်မှောက်ကိုကျွန်တော်တို့ကရန်ဖြစ်လို့မရပါဘူးနိုင်ငံလည်းတည်နေတဲ့အတွက်ပေါ့နော်ပြီးတော့ပြုတ်ခဲ့ကြတော့လည်းဒီမနိုင်ငံကဘယ်သူရတဲ့ဆိုကျင်းနေရန်ဖြစ်အောင်တော့မနေဘူးဘယ်တော့မှာလဲဆိုရဲဒီဥက္ကဋ္ဌကတော့မှာပြုတ်နေတော့ပြင်ပြအောင်နေရတယ်ဒါဆိုရင်ဒီ
ဆရာဦးစီကျွန်တော်တို့ချိန်လည်းမလောက်ပဲရဲ့အတွက်ဒီမှာပဲဆုံးသတ်ပြရစေပါဝင်ဆွေးနွေးပြရသူတွေနဲ့တော်တော်ရှင်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
စနေနေ့ဒဲလီလိုက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အစီအစဉ်ဒီအဆုံးမသက်ခင်မှာတော့သတင်းကျဉ်းချုပ်ကိုကိုအောင်အောင်တလှည့်ပြောပြပေးပါရှင
်ကွလွန်တော်ကြီးဖြစ်တဲ့အရီဇိုနာပြည်နယ်ကထက်လွတ်တော်အမတ်လက်ဖြစ်စစ်သူရဲကောင်းလဲဖြစ်တဲ့ဂျွန်မက်ကိန်းကိုကွန်ပျူကျင်းပါတဲ့အောက်မွေးပဲအခမ်းအနားအခုကျွန်တော်တို့အတန်လှည့်နေချိန်မှာပဲဝါရှင်တန်ဒီစီက National Cathedral ဖျားကျောင်းမှာကျင်းပနေပါတယ်ဒီအခမ်းအနားကိုတမရဟောင်းနေဖြစ်တဲ့ Democrat တမရဟောင်းဘာရက်အိုဘားမားဘေးကလင်နန်နောက်ဒီရီပပ်ဘလစ်ကန်တမရဟောင်းဂျော့ချ်ဒဘလူးဘုရှ်တို့တက်ရောက်ပါတယ်အခုအချိန်မှာတော့ဒီတမရဘုရှ်ကအထက်လွှတ်တော်အမတ်ဂျွန်မက်ကိန်းနဲ့ပတ်သက်ပြီးတော့ချီမန်ထော့ပနာကုမ္ပဏီစကားပြောကြပါတယ် BNN စစ်ပွဲကာလကဖန်ခံရချိန်မှာရဲစွမ်းတက်သည့်အပြည့်နဲ့ရင်ဆိုင်ပုံကိုတမရဘုရှ်ကညီညွန့်ပြောဆိုခဲ့ပါတယ်ဒီခန္ဓာကိုမစ္စတာမက်ကိန်းရဲ့မိသားစုဝင်တွေနဲ့အတူအစိုးရအဖွဲ့ဝင်ဝင်ကြီးတွေကွန်ဂရက်လွှတ်တော်အမတ်များများတက်ရောက်နေကြပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမက္ဆီကိုနဲ့ကုန်သွယ်ရေးသဘောတူညီချက်တရက်ကိုလာမဲ့ရပ်ပေါင်း90တွင်လက်မှတ်ရေးထိုးမဲ့ကြောင်းကွန်ဂရက်လွှတ်တော်ကမနေ့ကအကြောင်းကြားလိုက်ပါတယ်။ NAFTA မြောက်အမေရိကနိုင်ငံများလွတ်လပ်စွာကုန်သွယ်ခွင့်သဘောတူညီချက်ကိုပြင်ဆင်ရေးဆွဲဖို့ကနေဒါနဲ့ညှိနှိုင်းဆွေးနွေးပေမဲ့သဘောတူညီချက်တစုံတရာမရရှိသေးပါဘူးခင်ဗျာ
။သတင်းကြေညာကိုကိုအောင်ကပြောပြပေးသွားတာဖြစ်ပါတယ်ရှင်။စနေညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။ Supply ဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနေ့ပြန်မနေ့6နာရီကနေ9နာရီထိထုတ်လင်းပေးမယ်။တနင်္ဂနွေမနေ့ခင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့ကနေထုတ်လင်းပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.